Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 2532.50 နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူလာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကေတထိုက်ပါ။အမေရိကန်သမ္မတ Trump ရဲ့အထူးအကြံပေးကသူအကြံပေးတမက်ဖြစ်သူကိုအထူးစုံစမ်းရမှု Robert Mueller ကစုံစမ်းစစ်ဆေးနေပါတယ်။ကျူးပါဆန်ရအမေရိကန်မူဝါဒအပြောင်းလဲတွေဒီကနေ့ထွက်ပေါ်လာဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။အခုညဆက်ပြီးနားဆင်ကြရမယ့်စီစဉ်တွေထဲမှာတော့ကမ္ဘာဘဏ်ကမြန်မာနိုင်ငံကိုထုတ်ချိမဲ့အမေရိကန်ဒေါ်လာ116တန်းကိုဘယ်ကောင်းစဉ်တွေနဲ့အသုံးပြုရမှာပါလဲ။
ဒီဒီမန်ငယ်အဓိကအားဖြင့်တော့အပိုင်း၃ပိုင်းပါမှာပေါ့ဆိုတော့ပထမအပိုင်းကမြန်မာတနိုင်ငံလို့ဘယ်နေရာမှာပဲတဘာဝပေးကြရောက်ဖြစ်စေဖြစ်စေအဲ့ဒီကြရောက်တဲ့အခါမှာအလင်းလင်းမြန်မြန်နဲ့ဒီပြန်လဲတူတောင်ကြီ
းကမ္ဘာဘဏ်ရဲ့မြန်မာပြည်ရုံးခွဲပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါမြန်မာငြိမ်းချမ်းရေးဆွေးနွေးမှုတွေအောင်မြင်ဖို့ဆိုရင်တိုင်းဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိဖို့လိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရဲ့တိုက်တွန်းပြောကြားချက်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ဝတ်တပ်ဖွဲ့ဦးဆောင်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဆွေးနွေးကြဖို့ညှိနှိုင်းနေတဲ့အခြေအနေပဲထိခိုက်ပေါက်ပြီးလဲကချင်ပြည်နယ်ထဲမှာတော့ KIA ကချင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲပြင်းထန်နေလို့ဒေသခံ1000နီးပါးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနှာစင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့တောက်ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတရဲ့ထိတ်တန့်အကြံပေးသမက်ဖြစ်သူရဲ့ဗန္ဒာရီနဲ့စီးပွားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလည်းစုံစမ်းစစ်ဆေးနေပါတယ်။သမ္မတရဲ့သမက်ဂျရက်ကူရှနာရဲ့ဗန္ဒာရီဆိုင်ရာဆောင်ရွက်ချက်တွေကိုအထူးစုံစမ်းရေးမှူးမူလာကစုံစမ်းနေတာလို့ဝါရှင်တန်ပို့သတင်းစာကြီးကမနေ့ကြာသပတေးနေ့ကရေးပါတယ်။ကူရှနာနဲ့ရုရှားနိုင်ငံပိုင်ဖွံ့ဖြိုးရေးဗန်အကြီးအကဲတို့တွေ့ဆုံမှုကိုလည်းဝါရှင်တန်ပို့သတင်းစာကြီးကအရင်ကရေးသားခဲ့တာပါ။ဂျရက်ကူရှနာအနေနဲ့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းတွေကပြောဆိုထားပါတယ်။အမေရိကန်သမ္မတထရန့်ကတရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထူးစုံစမ်းရေးမှုကစုံစမ်းနေတယ်ဆိုတဲ့သတင်းတွေအပေါ်မနေ့ကြာသပတေးနေ့က Twitter မှာသမ္မတကဝေဖန်ရေးသားခဲ့တယ်လို့ဒီကနေ့တောက်ချန်နေမှာလည်းထပ်ပြီးတော့တိုက်ခိုက်ရေးသားပါတယ်။သမ္မတကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအရေးလွှတ်တော်ရဲ့စုံစမ်းမှုကိုရှုတ်ချပြောဆိုသလိုသတင်းမီဒီယာတွေကိုလည်းနှိမ့်ချပြောဆိုပါတယ်။နောက်သူအစိုးရအဖွဲ့ရဲ့အောင်မြင်မှုတွေလို့သူယူဆတဲ့အချက်တွေကိုလည်းအမှွန်းတင်ရေးသားပါတယ်။နောက်သူအနေနဲ့စုံစမ်းစစ်ဆေးခံရတယ်ဆိုတာကိုအတိအပြုရေးသားတဲ့ပုံလဲတွေ့ရပါတယ်။ရုပ်သံရိုက်ကူးခွင့်မရတဲ့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာတော့သမ္မတရဲ့ရေးသားချက်နဲ့ပတ်သက်ပြီးအင်ဂျီရောဒုတိယပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကသမ္မတရဲ့ကိုယ်ပိုင်ရှေ့နေကိုသာမေးဖို့ပြောဆိုခဲ့ပါတယ်။ Twitter မှာရေးသားချက်တွေကြောင့်သမ္မတအနေနဲ့ဥပဒေကြောင့်အရာရင်ဆိုင်လာရနိုင်တယ်လို့လည်းဥပဒေရေးရာကျွမ်းကျင်သူတို့ကပြောဆိုကြပါလေရှင်
။အမေရိကန်လက်တော်မတ်တီရဲ့ရန်ပုံငွေဘေ့စ်ဘောပွဲကို6ရက်နေ့ကဝါရှင်တန် DC မြို့တော်က National အသင်းရဲ့ဘေ့စ်ဘောကွင်းမှာကစားခဲ့ကြပါတယ်။ဒီပွဲမတိုင်ခင်ဗိုလ်ထုနေက Republican လက်တော်အမတ်တီပွဲချုပ်လေ့ကျင့်နေတုန်းမှာသနတ်သမားတို့ကပြစ်ခတ်ခဲ့တာကြောင့် Republican အောက်လက်တော်အမတ် Steve Scalise နဲ့နောက်ထပ်၄ဦးဒဏ်ရာရခဲ့ကြပါတယ်။မူလကဒီပွဲမှာဝင်စားဖို့လုပ်ခဲ့တဲ့လွတ်တော်မက်စကလစ်ကတော့တင်ပစုံမှဒဏ်ရာပြင်းထန်စွာရပြီးတော့အခြေအနေစိုးရိမ်ရတာကြောင့်ဆေးရုံမှာကုသမှုခံယူနေရပါတယ်။ပွဲမစခင်မှာတော့ပါတီနီယားစလုံးကနေပါဝင်ကစားကြတဲ့အသင်းသားတွေဟာကိုယ်ထဲမှာဒုထောက်ပြီးတော့စကလစ်အပါအဝင်ဒဏ်ရာရတဲ့သူတွေအများဆုံးပြန်လည်ကောင်းမွန်လာဖို့ဆူတောင်းခဲ့ကြပါတယ်။ဒီပြစ်ခတ်မှုအတွင်းမှာဒဏ်ရာရခဲ့တဲ့လွတ်တော်ရဲတပ်ဖွဲ့ဝင်ဒေးဗစ်ဘေးလီကတော့ဒီပွဲကိုဂျိုင်းတောင်းနဲ့လာပြီးတော့ဒီပွဲရဲ့ပထမဆုံးဘောလုံးကိုအဖွဲ့အနေနဲ့ပြစ်ပေးခဲ့ပါတယ်။ဘီလီကသနသမားကိုလိုက်လံပစ်ခတ်ခဲ့တဲ့အတွက်နောက်ထပ်ထိခိုက်သေးဆုံးတာတွေမရှိခဲ့တာဖြစ်တယ်လို့လည်းထောင်ဝင်ရှိသူတွေကပြောပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်ပြီးကျွန်တော်တို့ကိုချင်းချောက်လို့မရနိုင်ဘူးဆိုတာကိုဒီပွဲကကဘာကြီးကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကစားသမားတွေနဲ့ဖွဲ့စည်းပရိသတ်တွေကိုဗီဒီယိုကနေတဆင့်သတင်းစကားပေးပို့ခဲ့ပါတယ်။ဒီရမုံငွေဘေ့စ်ဘောပွဲကိုတော့1996ခုနှစ်ကတည်းကကျင်းပလာခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ဖွဲ့စည်းသူ1000လောက်လာကြီးကြပြီးရမုံငွေအမေရိကန်ဒေါ်လာတတန်းကျော်ရရှိခဲ့တာဖြစ်ပါတယ်။ဒီငွေတွေကိုတော့ Greater Washington ရဲ့ယောက်ျားလေးနဲ့မိန်းကလေးအဖွဲ့နဲ့ Washington စာတက်မြောက်ရေးဌာနတွေကိုလှူဒန်းသွားမှာဖြစ်ပါတယ်။ကြာသပတေးနေ့ကကစားတဲ့ဒီပွဲမှာ Democrat တွေက Republican တွေကို 7-2 နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
ကျူပန်နိုင်ငံပေါ်ရာစုနှစ်တဝက်လောက်အထူးချံပိတ်ဆို့ခဲ့တာကိုရှော့ပေါ်ပြီးဆက်ဆံရေးကောင်းအောင်ကျူပန်ခဲ့တဲ့သမ္မတဟောင်းအိုဘားမားလက်ထက်ကအစည်းအဝေးတချို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့တောက်ကြနေမှာပြန်ပြင်ဖို့ရှိနေပါတယ်။ကျူပန်ရေးပြန်ပြီးတင်းကျပ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတွေတောက်ကြနေကြီးညာချိန်မှာစတင်အကျုံးဝင်မှာဖြစ်ပြီးမူဝါဒအရာစီမံစည်းကမ်းအသစ်တွေနဲ့အကောင့်ထည့်ဖို့ညွှန်ကြားထားတဲ့အကြောင်းအင်ဖြူတော်ထိတ်တန့်အရာရှိတဦးကကြားသမီးနေတုံးကသတင်းထောက်တွေကိုပြောပါတယ်။ကျူပါနဲ့ပတ်သက်တဲ့မူဝါဒအသစ်ကိုမိုင်ယာမီကမ်းခြေကလစ်တဲ့ဟာဗာနာမှာသမ္မတထရန့်ကြီးညာမှာဖြစ်ပါတယ်။ဒီမူဝါဒအသစ်အရာကျူပါကိုအမေရိကန်နိုင်ငံသားတွေတွားရောက်လဲပတ်တာကိုကန့်သတ်မှာဖြစ်တယ်လို့ကျူပါစီးပွားရေးကိုထက်ဝက်ကျော်ချုပ်ကန့်ထားတဲ့ကျူပါစစ်တပ်အပါအဝင်စစ်တပ်လက်အောက်ခံကော်ပိုရေးရှင်းကြီးတွေနဲ့စီးပွားရေးလုပ်ကိုင်တာကိုတားမြစ်မှာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားလက်ထက်ကပြောင်းလဲကျင့်သုံးခဲ့တဲ့မူဝါဒဟာကျူပါစစ်တပ်နဲ့ထောက်လှမ်းရေးတွေကိုပဲတိုးတက်အောင်မြေတောင်မြှောက်ပေးတယ်လို့ဖြစ်နေတယ်ဆိုပြီးတော့လဲအင်ဖြူတော်ထိတ်တန့်အရာရှိတို့ကပြောဆိုသွားပါတယ်။အမေရိကန်နဲ့ကျူဘာရေးတည်င်းဆောင်မတွေလည်းကျူအမေရိကန်ရဲ့မူဝါဒကျူဘာနဲ့ဆိုင်တဲ့အမေရိကန်မူဝါဒတွေကိုကြီးညာဖို့အတွက်သမ္မတထရန့်လည်းအခုတော့လစ်တဲဟာဗာနာကိုတွားရောက်နေပြီဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားက18လကြာဖမ်းဆီးပြီးပြန်လည်ပေးလိုက်တဲ့အမေရိကန်တပ်ကတော်ចောင်းသားဟာအုံနောက်အာယုံကျော်ထံရပြင်းထန်စွာရရှိခဲ့တာဖြစ်တယ်လို့စေယုံပြောခွင့်ရကခြားသပရိနေကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကနေအမေရိကန်နိုင်ငံကိုပြန်ရောက်လာပြီးတဲ့နောက်အသက်22နှစ်အရွယ်အော်တိုဝမ်ဘီယာကိုစင်စနာတီတပ်ကတော်စေယုံကိုချက်ချင်းပို့ဆောင်ခဲ့ပြီးအခြေအနေကတော့တည်ငြိမ်နေတယ်လို့ပြောပါတယ်။ဆရာဝန်တွေရဲ့ဆိုရတော့ဝမ်ဘီယာရဲ့အုံနောက်စိတ်ပိုင်းအကုန်လုံးထံရပြင်းထန်စွာရခဲ့တာဖြစ်တယ်လို့ပြောပါတယ်။ဘာသာစကားနားလည်တဲ့အရေးအယောင်မတွေ့ရသလိုပြောတာကိုလည်းပြန်တုံ့ပြန်တာမျိုးပြီးတော့သူ့ပတ်ဝန်းကျင်မှာဘာဖြစ်နေတယ်ဆိုတာကိုသတိထားမိပုံမရပဲစကားလည်းမပြောသလိုတစ်ခုခုလှုပ်ချင်ကန်ချင်တဲ့ပုံလည်းမတွေ့ရဘူးလို့သူ့ကိုကူးသပေးနေတဲ့ဒေါက်တာဒန်နီယယ်ကန်တာကအခြားသောပြည်နေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဝမ်ဘီယာမြောက်ကိုရီးယားကိုမတော်ခင်ဘာဖြစ်ခဲ့တယ်ဆိုတာအတည်ပြုနိုင်တဲ့အချက်လက်တွေသူတို့မှမရှိသလိုမိသားစုရဲ့တောင်းဆိုချက်ကြောင့်သူ့ရဲ့ရောဂါအလားအလာနဲ့ထူးထပ်မှုအခြေအနေနဲ့ပတ်သက်ပြီးတော့ရှုံ့ဝတ်ထားရှိသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အာဖဂန်နစ္စတန်ရဲ့တာလီဘန်သဘုံထမှုကိုချေမှုန်းရေးကူညီပေးဖို့အတွက်အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကအမေရိကန်တပ်ဖွဲ့ဝင်4000ကိုအာဖဂန်ကိုဆစ်လွတ်မယ်လို့အမည်ဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူတူကိုကိုကာပီ AP သတင်းကဖော်ပြပါတယ်။ဒီရေအတွက်ကတခြားအမေရိကန်ဆိုရတာဝန်ရှိသူတွေပြောဆိုနေတဲ့တပ်ဖွဲ့ဝင်အရေးအတွက်နဲ့တူညီနေပါတယ်။အာဖဂန်မှာနောက်ထပ်တပ်ဖွဲ့ဝင်တွေချထားရေးဆုံးဖြတ်ချက်ချထားတာမရှိသေးဘူးဆိုပြီးပင်တဂွန်ပြောခွင့်ရကပြောပါတယ် AP ရဲ့သတင်းဖော်ပြချက်ကိုညှိညွှန်းပြီး Reuters သတင်းဌာနကမေးမြန်းလာမှာအခုလိုဖြေကြားတာပါအာဖဂန်မှာတပ်ဖွဲ့ဝင်တွေချထားမဲ့ကြီးညာချက်ကိုတော့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကအစောဆုံးနောက်သတင်းပတ်ထဲမှာကြီးညာနိုင်တယ်လို့လည်း AP သတင်းကဖော်ပြထားပါတယ်ရှင်
ပြည်ကလေးလာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာအစ္စလာမစ်ဆွန်ရောက် IS အဖွဲ့ခေါင်းဆောင်အဘူဘကာအဘဒါဒီတည်ဆုံသွားခဲ့နိုင်တယ်ဆိုတဲ့အပေါ်ထောက်လိုင်းသုံးသပ်သူတွေကတော့အယုံကြည်နေနေကြပါတယ်အစ္စလာမစ်ဆွန်ရောက် IS အဖွဲ့ကိုတိုက်ခိုက်နေတဲ့ American စစ်စင်ရေးဘက်ကပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကတော့ဒီချိန်မှာဒီပြောဆိုချက်တွေကိုအတိမပြုနိုင်သေးဘူးလို့ဆိုပါတယ်စီးရီးယားနိုင်ငံတွင်းကအစ္စလာမစ်ဆွန်ရောက် IS တမှုတွေကိုပြစ်မှတ်ထားတဲ့ပြည်ကလေးမေလာကရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွင်မှာ IS အဖွဲ့ခေါင်းဆောင်တည်ဆုံခဲ့ပွဲရှိတယ်လို့ရုရှားစစ်တပ်ကဒီကနေ့တောက်ကြနေမှာပြောဆိုပါတယ်။ Islamic ဆွန်ရောက် IS တို့ရဲ့အုပ်ချုပ်မှုအချက်ချာရခါမြို့အနီးလေကြောင်းတိုက်ခိုက်မှုမှာ IS ခေါင်းဆောင်အဘူဘကာအယ်ဘဒါဒီတက်ရောက်နေတဲ့အစည်းအဝေးကိုထိမှန်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးက Facebook မှာတင်ခဲ့တဲ့ကြေညာချက်မှာပြောဆိုထားတာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွင် IS အဖွဲ့ရဲ့ထိတ်တန့်တပ်မှုတွေနောက်စစ်စင်ရေးတပ်မှု30လောက်နဲ့သူတို့ရဲ့လုံခြုံရေးစစ်သွေးကြ300လောက်ကိုချေမှုန်းခဲ့တယ်လို့ရုရှားဘက်ကပြောဆိုတာဖြစ်ပါတယ်။အယ်ဘဒါဒီတိုက်ဆုံမှုကိုလည်းလမ်းကြောင်းပေါင်းစုံနဲ့စစ်ဆေးနေတယ်လို့ရုရှားစစ်တပ်ကပြောပါတယ်ခင်ဗျာ
။ရေနံနဲ့သဘာဝဓာတ်ငွေတွင်းတွေကနေအန်ဒီယရှိတဲ့မိသိန်းဓာတ်ငွေထုတ်လွှတ်မှုကိုရှော့ချရေးရွယ်တဲ့စီးမျက်စီကန်းတွေကိုအမေရိကန်သမ္မတထရန့်အစိုးရကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြေပေါ်ကရေနံတွင်းတွေလိုက်နာကျဉ်သုံးချရတဲ့မိသိန်းဓာတ်ငွေထွက်ရှိမှုကိုကန့်သတ်တဲ့စီးမျက်စီကန်းတွေကိုပြည်ရေးရွေးဝင်ကြီးဌာနကအကန့်အသတ်မရှိဆိုင်းငံ့တာပါ။ဒီဆိုင်းငံ့မိန့်ကိုတော့အထက်လွှတ်တော်မှပြီးခဲ့တဲ့လကပယ်ချခဲ့ပြီးတဲ့နောက်ဝင်ကြီးဌာနအနေနဲ့ကိုပိုင်နီလန့်ရှာလှုပ်ဆောင်ဖို့ဖြစ်လာစေခဲ့တာပါ။ ဒီစီကန်သတ်မှတ်ချက်တွေကအမေရိကန်စွန့်အင်ထုတ်လုပ်ရေးစီးပွားရေးတိုးတက်မှုနဲ့အလုပ်အကိုင်းဖန်တီးမှုတို့အပေါ်မှာအတားအဆီးဖြစ်စေတယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတဦးကပြောဆိုခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူပေါင်း158ဦးသေဆုံးခဲ့တဲ့1993ခုနှစ်ကဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့မှုနဲ့အမျိုးသား6ဦးကိုအပြစ်ရှိကြောင်းအိန္ဒိယတရားရုံးကစည်ရဲချပါတယ်။ဒီမျိုးသား6ဦးကိုတော့လူသတ်မှုလနတေဆောင်မှုရာဇဝမှုကိုပူပေါင်းကြံစီမှုလိုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာပါ။နောက်သတင်းပတ်ထဲအပြစ်ဒဏ်ကိုဆုံးဖြတ်တော့မှဆုံးဖြတ်တာမှာတော့တည်တံအပြစ်ပေးခံရနိုင်တယ်လို့ဆိုရရှိနေရုံကပြောပါတယ်။မမိုင်းစတော့အချိန်လူစီကားတဲ့ဈေးတွေနဲ့ကျင်ငါးပွင့်ဟိုတယ်တစ်ခုကိုပြင်မှတ်ထားပြီးပေါက်ကွဲအပြစ်နဲ့ဘုံ73လုံးကိုကားတွေတခြားရင်တွေမှာထည့်ပြီးပူပေါင်းတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာနစ်နဲ့ချီပြီးဒီလူတွေကိုဖမ်းဆီးတာဖြစ်ပါတယ်။မမိုင်းမြို့မှာနှစ်နာရီကြာပေါက်ကွဲမှုတွင်သေဆုံးသူရာနဲ့ချီရှိခဲ့ပြီးလူပေါင်း900ကျော်တရားရရှိခဲ့ပါတယ်အပြစ်ရှိကြောင်းစီရင်ချက်ချခံရသူအမျိုးသား2ဦးကတော့တိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့ကြသူတွေလို့ယုံကြည်ရပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့ဘရင်စနစ်အပေါ် Facebook ပေါ်ကရေးသားချက်အောက်မှာဟုတ်ပါပြီဆိုပြီးတော့ရေးသားခဲ့တဲ့အမျိုးသမီးရဲ့အမှုကိုစတင်စစ်ဆေးကြားနာနေပြီဖြစ်ပါတယ်ထင်ရှားတဲ့အတိုက်ခံចောင်းသားတို့ရဲ့မိခင်ဖြစ်သူအင်းအကူအလုသမား Partnery Chanket ကိုဘရင်ကိုစော်ကားမှုနဲ့ဆွဆဲထားတာဖြစ်ပြီးထောင်နှံ15နှစ်ထိကြားခံရနိုင်တဲ့အမှုလည်းဖြစ်ပါတယ်ဆွဆဲခံရသူကတော့သူမမှာအပြစ်မရှိဘူးလို့ရှောက်လဲပါတယ်ဘရင်စနစ်အပေါ်တခြားသူတို့ကဝေဖန်တာကိုသူ့အနေနဲ့ပြန်ပြောတဲ့သဘောသာဖြစ်ပါတယ်လို့ပြောဆိုသွားပါတယ်ရှင်
Direct from Washington, the voice of America, VOA. ဆွန်လ16ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ကျမတို့ VOA American အတန်ကို email ကတစင်ဆက်သွယ်လို့ရင်အရင်ဆက်သွယ်နေကြလိပ်စာစာလက်တလောအဖြစ်ဆက်သွယ်နိုင်တဲ့ email လိပ်စာတစ်က burmese@voa.gov ကိုဆက်သွယ်နိုင်ပါတယ်ရှင်။အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါးတွေဆက်လိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံတဝန်းသဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်ရတဲ့အခါအမြန်ဆုံးပြန်လည်ထူထောင်နိုင်ရေလုတ်ကင်ဖို့နဲ့ရန်ကုန်မြို့တွင်းရေကြီးရေလျှာမှုတွေကိုကာကွယ်နိုင်ဖို့အပြင်အများပြည်သူနဲ့သက်ဆိုင်တဲ့အစအဦးတွေငလင်တန်းခံနိုင်ရေရှိဖို့ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာ116တန်းထုတ်ချီมาဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့တဘာဝဘေးနဲ့ဆက်ဆက်တဲ့ရေးပေါ်အခြေအနေတွေကြုံတွေ့ရတဲ့အခါမှာငွေကြေးဆုံးရှုံးမှုတွေညှော့နေသွားစေဖို့ရည်ရွယ်တယ်လို့ဆိုပါတယ်။သတင်းအဖြစ်စဉ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအပအဝင်အရှိတောင်အာရှဒေသတဘာဝဘေးစီမံခန့်ခွဲမှုစီမံကိန်းကိုကမ္ဘာဘဏ်ကဇန်နဝါရီ15ရက်နေ့မှာစတင်လိုက်ပါတယ်။ဒီစီမံကိန်းအရကမ္ဘာ့ဘဏ်အနေနဲ့မြန်မာနိုင်ငံတဝန်းသဘာဝဘေးနဲ့ဆက်ဆက်တဲ့အရေးပေါ်အခြေအနေတွေအတွက်ငွေကြေးထောက်ပံ့ရမှာစီမံခန့်ခွဲတက်ဖို့အပအဝင်ရန်ကုန်မြို့တွင်းရေကြီးရေလျှမ်းမှုကိုကောက်ွယ်ဖို့နဲ့အများပြည်သူနဲ့ဆိုင်တဲ့အဆောက်အုံတွေငလင်တန်းခံနိုင်ဖို့အတွက်အမေရိကန်ဒေါ်လာ116တန်းထုတ်ချေးမှာဖြစ်ပါတယ်။ဒါဟာနှစ်စဉ်မြန်မာပြည်မှာသဘာဝဘေးဒဏ်ကြောင့်ငွေကြေးအများပြားဆုံးရှုံးနေတာကိုလျှော့ချနိုင်ဖို့ရည်ရွယ်တယ်လို့ကမ္ဘာ့ဘဏ်မြန်မာပြည်ရုံးခွဲရဲ့ပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကပြောပါတယ်။
အခုလက်ရှိကျွန်တော်တို့ဒီစီးရင်အရာဆိုလို့ရှိရင်ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်ကြောင့်မို့ပျက်စီးဆုံးရှုံးမှုကတစ်နှစ်တစ်နှစ်ကိုဒီအမေရိကန်ဒေါ်လာ184တန်းလောက်ရှိပါတယ်။ဒီဒီမန်ကအဓိကအဖြစ်တော့ဟိုအပိုင်း3ပိုင်းပါမှာပေါ့။ဆိုတော့ပထမအပိုင်းကတနိုင်ငံလုံးမြန်မာတနိုင်ငံလုံးဘယ်နေရာမှာပဲတဘာဝဘေးကြားရောက်ရှိစီဖြစ်စီအဲ့ဒီကြားရောက်တဲ့အခါမှာအလင်းလင်းမြန်မြန်နဲ့ဒီပြန်လဲတူထောင်ရေးလောက်တဲ့အခါမှာရန်ပုံငွေကိုရရှိနိုင်ဖို့ပေါ့နော်အဲ့ဒီရန်ပုံငွေရရှိနိုင်ဖို့အတွက်ကျွန်တော်တို့ကဒီအာမခံရန်ပုံငွေတဲမှာထားရှိပြီးတော့မထောင်ရမယ့်အပိုင်းပေါ့ဆိုတော့ဒီအပိုင်းကတော့မြန်မာတနိုင်ငံလုံးကိုကျိုးခံလာခွင့်ရမှာဖြစ်ပါတယ်ဆိုတော့နောက်အပိုင်းနေရာတော့ကျွန်တော်တို့ဒီရန်ကုန်မြို့ကိုပဲအထူးအာရုံစိုက်ပြီးတော့မှထောင်ရသွားမယ့်အပိုင်းနေပေါ့နော်ဒီရန်ကုန်မြို့တွင်ရေကြီးရေလျှမ်းမှုကနေကာကွယ်ပေးနိုင်ဖို့နောက်တစ်ခုကဒီအများပြည်သူနဲ့တက်ဆိုင်တဲ့အခောက်အုံတွေမှာငလျင်တန်နဲ့ပတ်သက်ပြီးတော့မှခံနိုင်ရရှိဖို့ဆိုပြီးတော့မှထောင်ရတော်မယ့်ပိုင်းလေးပါဝင်မှဖြစ်ပါတယ
်။ကမ္ဘာ့ဘဏ်ရဲ့အရှိတောင်အာရှသဘာဝဘေးစီမံခန့်ခွဲမှုစီမံကိန်းကိုမြန်မာအပါအဝင်ကမ္ဘောဒီးယားနဲ့လာအိုတို့မှအကောင့်ထည့်ဖို့တော်မှာပါ။ဒီစီမံကိန်းကိုအကောင့်ထည့်ဖို့တဲ့နေရာမှာစီမံကိန်းနဲ့ဗန်နာယီဝန်ကြီးဌာနအပါအဝင်ရန်ကုန်မြို့ရိုစီပင်တရားရေးကော်မတီနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကိုကျော်စိုးလင်းကပြောပါတယ်
။ဘာဝဘေးအန္တရာယ်ကိုဒီတုံ့ပြန်ဆောင်ရွက်ဖို့အတွက်ရန်ကုန်ငွေရရှိဖို့ဆိုတဲ့ပိုင်းမှာစီမံခန့်ခွဲမှုပိုင်းမှာတော့ကျွန်တော်တို့ဒီစီမံကိန်းနဲ့ဗန်နာယီဝန်ကြီးဌာနအဓိကအတောင်းယူပြီးတော့မှစီမံခန့်ခွဲမှာဖြစ်ပါတယ်။ဒါပေမဲ့ဒီရန်ကုန်မြို့တွင်မှာရေကြီးရေလျှံမှုအပိုင်းနဲ့ဒီငလင်းတန်းခံနိုင်တဲ့ဒီစာအုပ်တွေတောင်းရသွားဖို့အပိုင်းမှာတော့ကျွန်တော်တို့ဒီရန်ကုန်မြို့တော်စီရင်တရားရေးကော်မတီနဲ့အကောင့်တွေပေါ်ဆောင်ရတော့မှာဖြစ်ပါတယ
်။မြန်မာနိုင်ငံဟာ2015ခုနှစ်အတွင်းရေကြီးရေလျှံမှုနဲ့မြေပြိုမှုပြဿနာကိုစိုးစိုးဝဝကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ အခုဇွန်လဇန်ပိုင်းလုံးကလည်းရန်ကုန်မြို့ရင်းမှာမိုးသည်ထန်စွာရွာသွန်းမှုကြောင့်စံချိန်တင်ရေကြီးခဲ့တာဖြစ်ပါတယ်ရှင်
တို့ရရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရည်လာရည်တင်မကဘဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကွက်တွေမှာရေလွှမ်းမှုခံနေရတဲ့ဘီးစိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပအဝင်ဆွေးနွေးလိုသူတွေ viewer ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှိမျိုးကိုကြိုဆိုပါရစေခင်ဗျာ
စနေညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင် VOA American တန်ကို email ကတစင်အတန်ဖိုင်တွေဖြစ်စီဖုန်းနံပါတ်တွေဖြစ်စီပေးပို့လို့ရတယ်ဆိုရင်အရင်ဆက်သွယ်နေကြလိပ်စာအစားလက်တလောအဖြစ်ဆက်သွယ်နိုင်တဲ့ email လိပ်စာတစ်က bamis@voa.gov ဖြစ်ပါလိမ့်ရှင်လက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိရလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့တိခမရှင်မနေ့က35ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာလူခွင့်ရေးအခြေအနေကိုဆွေးနွေးကြရမှာနိုင်ငံတကာရဲ့ယက်တီချက်အမြင်တွေအမျိုးမျိုးရှိနေပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေဘက်ကမြန်မာလူခွင့်ရေးအခြေအနေကိုထုံးစံအတိုင်းစမ်းစစ်ဝေဖန်ခဲ့ကြပေမဲ့တရုတ်အပါအဝင်ဒေသတွင်းနိုင်ငံတွေကတော့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုပဲအလေးပေးပြောဆိုခဲ့ကြပါတယ်။လူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ချဉ်းကပ်မှုအပေါ်အမြင်တွေကိုမက်ခင်ဖြူတွေကစူးစီးတင်ပြပေးပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးကောင်စီဆွေးနွေးပွဲအတွင်းကြာသပတေးနေ့ကမြန်မာရေးကိုဆွေးနွေးခဲ့ကြတာမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကသူ့ရဲ့ရှာဖွေတွေးဆချက်တွေကိုတင်ပြခဲ့တယ်လို့နိုင်ငံတကာတိုင်းပြည်တွေကလည်းသူ့ရဲ့ယက်တီချက်အမြင်တွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံလူခွင့်ရေးချင်းနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့သဘောထားဟာအရင်စစ်ဆိုးရလက်ထက်အချိန်တုန်းကလိုပဲစိုးရိမ်ရတဲ့အနေအထားမှာဆက်ပြီးတော့ရှိနေရတာဟာနိုင်ငံတွင်းလူခွင့်ရေးအခြေအနေတိုးတက်ပြောင်းလဲမှုမရှိတာကြောင့်ဖြစ်တယ်လို့မြန်မာဆိုးရဘက်ကချင်းကပ်ကင်တွယ်မှုတွေနဲ့လည်းအများကြီးဆိုင်တယ်လို့လူခွင့်ရေးသုတေသနနဲ့စီးရုံးလှုပ်ဆောင်မှုတွေလှုပ်ဆောင်နေတဲ့ရှေ့ပြေးအသံအဖွဲ့ရဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါ်ခင်အောင်မကပြောပါတယ
်စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ရှိရင်လက်ရှိအဆိုရရဲ့ရည်တည်မှုတွေကိုအရင်ပြည်အနာရှင်အစိုးရတော့ကလိုမျိုးပဲ total deny ရပေါ့ကျမတို့အရင်တော့ပြောခဲ့တာရှိတယ် deny ရောအငဲရမ်းမယ်မဟုတ်ဘူးမဟုတ်ဘူးမဖြစ်ဘူးမဖြစ်မဖြစ်နေဘူးမလုပ်နေဘူးဟလာလူခွင့်ချိုးဖောက်မှုတွေမလုပ်နေပါဘူးလို့နိုင်ငံတကာမျက်နှာစာမှာကုလသမဂ္ဂမှာ20ကျော်ညှင်းဆိုခဲ့တဲ့အရင်ကာလအတိုင်းပဲလက်ရှိအစိုးရကလည်းညှင်းဆိုတဲ့ပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့လေအဲ့ဒီအစိုးရရဲ့လူခွင့်ရင်းနဲ့ပတ်သက်လို့ရှိရင်ချင်းကပ်ပုံဒီအရင်ပြည်အနာရှင်နဲ့ထက်ကချင်းကပ်ပုံနဲ့မပြောင်းဒီပုံစံဖြစ်နေတဲ့အတွက်ကြောင့်မို့လေခုနကနိုင်ငံတကာကပြန်လဲပြီးတော့မှတုံ့ပြန်မှုတွေဟာလည်းမပြောင်းမင်းနဲ့သူတို့ကလူခွင့်ရကောက်ွယ်ဆောင်ရှားမှုအတွက်ကိုနောက်ဆုံးအခုလိုမျိုးနိုင်ငံတကာကုလသမဂ္ဂကနေဦးဆောင်ပြီးတော့မှတစ်ချက်လက်ရှာဖွေရေးကော်မရှင်လိုမျိုးဖွဲ့တဲ့အခြေအနေတွေထိရောက်လာတယ်လို့ကျမတို့အဲ့လိုပဲမြင်ပါတယ်
မနေ့ကမြန်မာရေးဆွေးနွေးကြတာမှာအမေရိကန်နဲ့ဥရောပလိုအနောက်နိုင်ငံတွေကတော့ထုံးစံအတိုင်းပဲဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုဝေဖန်ထောက်ပြပြောဆိုကြတာရှိပေမဲ့လို့တရုတ်ပါဝင်အိန္ဒိယနိုင်ငံတွေကတော့မြန်မာဆိုရနဲ့ပူးပေါင်းဆောင်ရွက်ရေးကိုပဲအလေးပေးပြောခဲ့ကြတာပါဒီအထက်မှာဒီအရှေ့အလယ်ပိုင်းနဲ့အာရဗ်နိုင်ငံတွေကလည်းမြန်မာရေးကိုထူးထူးခြားခြားအလေးပေးပြောလာတာတွေ့ရပါတယ်မြန်မာနိုင်ငံအတွင်းအထူးသဖြင့်ဒီရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်တိုင်းဒေသဒေသတချို့မှာလက်နက်ကိုင်ပြည်ပကတွေဆက်လက်ဖြစ်ပွားနေပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြတ်ပြတ်ဖြစ်ပေါ်နေတဲ့ဆူရဲဆွဆွဲချက်တွေရှိနေတာကြောင့်တာကိုစုံစမ်းလည်လာနိုင်ဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းထားတဲ့အပေါ်မှာကြိုးစိုးထောက်ခံခဲ့ကြသလိုမြန်မာဆိုရဘက်ကပူးပေါင်းပါဝင်ဖို့လည်းတိုက်တွန်းခဲ့ကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာလူခွင့်ရေးတက်ကြွလှူရှားသူတူဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကအခုလိုတုံ့တက်ပါတယ်
။အမှန်တကယ်ပြောမယ်ဆိုရင်ဒါကအစိုးရအတွက်တကယ်အခွင့်အလမ်းကောင်းတစ်ခုပါ။ဘာကြောင့်လဲဆိုတော့ကိုယ့်ဘက်ကအချက်လက်တွေခိုင်လုံနေဆိုရင်ချိုးဖောက်မှုမရှိဘူးဆိုရင်ဒီအဖွဲ့ကနေဒါမရှိဘူး။ဆွဆွဲမှုတစ်ခုပဲဖြစ်ပါတယ်ဆိုတော့အရာမျိုးဖြစ်လာနိုင်တယ်တကယ်တမ်းချိုးဖောက်မှုရှိလို့ရှိရင်လည်းထိရောက်စွာအရေးယူမှုဖြစ်ဖို့အတွက် ကင်တွင်နိုင်တဲ့အရာမျိုးဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးကျွန်တော်တို့ခွင့်မပြုဘူးဆိုတဲ့အရာကကိုကပဲတကယ်ပဲချူဖောက်နေတယ်လို့လို့ပုံစံမျိုးအမြင်မျိုးရောက်သွားနိုင်တဲ့သဘောမျိုးရှိတယ်ခင်ဗျာ။နောက်တစ်ခုကအခုတောင်းဆိုနေတဲ့ချက်ကရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမကဘဲနဲ့ဒီလိုမျိုးကျွန်တော်တို့ကချင်ပြည်နယ်မှာရောရှမ်းပြည်နယ်မြောက်ပိုင်းမှာရောဖြစ်နေတဲ့အကြောင်းအရာတွေကိုသူတို့စုံစမ်းစစ်ဆေးမယ်ဆိုတော့တိုင်းရင်းသားပြည်သူတွေရဲ့ယုံကြည်မှုအားကိုးမှုလည်းပြန်လည်ရရှိနိုင်မလို့တကယ်တမ်းချူဖောက်တဲ့သူတွေကိုလည်းကြိယောက်စွာအရေးယူဖို့အတွက်နောက်တစ်ဆင့်တိုးတက်အောင်လှုပ်ဆောင်နိုင်ဖို့အတွက်ကျွန်တော်နိုင်ငံတကာကအတိအမှတ်ပြုလာဖို့အတွက်ခွင့်လန်းကောင်းတစ်ခုဖြစ်ပါတယ်ခင်ဗျာ
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာရခိုင်ပြည်နယ်တစ်ခုတည်းအတွက်ရည်ရွယ်ဖွဲ့စည်းတဲ့စုံစမ်းစစ်ဆေးရေးအဖွဲ့မဟုတ်ဘဲမြန်မာနိုင်ငံတစ်ဝန်းလုံးကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အချက်အလက်တွေကိုရှာဖွေလေ့လာဖော်ထုတ်သွားဖို့ဖွဲ့စည်းတာဖြစ်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းနားလည်ဖို့လိုအပ်တဲ့အကြောင်းဒေါက်ခင်ဦးမားကလည်းပြောပါတယ်ကျသာပင်တိကလူခွင့်ရေးကောင်စီဆွေးနွေးပွဲမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုတင်ပြတဲ့နေရာမှာအထူးသဖြင့်ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေအတွင်းကအခြေအနေတွေဟာအထူးစိုးရိမ်စရာအခြေအနေဖြစ်တယ်လို့ဆိုပြီးတော့တီးခြားထုတ်ဖော်ပြောဆိုသွားပါတယ်။ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတော့ချိုးဖောက်တဲ့သူတွေကိုအရေးယူနိုင်ဖို့နောက်ချိုးဖောက်ခံရတဲ့သူတွေကိုအကာအကွယ်ပေးဖို့နဲ့ပြည်ပကဒေသတွေအတွင်းအကူအညီလိုအပ်နေသူတွေထံလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်ရေးအစိုးရကပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုလည်းတိုက်တွန်းပြောဆိုသွားပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်နိုင်မှုအတွက်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့ကိုတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှပြီးခဲ့တဲ့မတ်လတုန်းကဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပြီးတော့အဲ့နောက်ဒီပြီးခဲ့တဲ့မေလအထက်မှာပဲဒီအဖွဲ့ကိုနိုင်ငံတကာကလူခွင့်ရေးနဲ့ဥရရေးရာကျွမ်းကျင်ပညာရှင်၃ဦးနဲ့ဦးဆောင်ဖွဲ့စည်းလိုက်တာဖြစ်ပါတယ်ရှင်။
မကင်ပြူထွေးပြပြသွားတာပါရှင်အခုငင်းချမ်းရေးဆွေးနွေးမှုတွေဘက်ကိုလည်းအလှည့်ပေးပါအောင်မယ်မြန်မာငင်းချမ်းရေးကော်မရှင်နဲ့တရုတ်မြန်မာနယ်စပ်အခြေစိုက်ဝတ်တပ်ဖွဲ့ကဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတွေ့ဆုံဆွေးနွေးကြဖို့မြန်မာအစိုးရကကန့်လန့်ထားပြီးနှစ်ဖက်တွေ့ဆုံရေးကတော့ညှိနှိုင်းနေဆဲဖြစ်ပါတယ်ဒီညှိနှိုင်းနေတဲ့အချက်တွေကတိုင်းရင်းသားလက်နက်ကိုင်တွေဘက်ကကော်မတီအနေနဲ့တွေ့ဆုံဖို့တောင်းဆိုထားတဲ့အချက်နဲ့အစိုးရဘက်ကတော့ NCA မူပေါင်းအတွင်းကတွေ့ဆုံဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးတွဲဆုံဆွေးနွေးဖို့အတွက်တင်ပြထားတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့5ဖွဲ့နဲ့ဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kok Shan ကနေတဆင့်ညှိနှိုင်းနေတာဖြစ်ပါတယ်ဒီလိုညှိနှိုင်းနေတဲ့အကြောင်းကိုပလောင်လွတ်မြောက်ရေးတပ်ဦး PSLF ရဲ့အထွေထွေတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ
်ဒီမြန်မာဟာညီငယ်ကြီးကိုလည်းအဖွဲ့က NBC ကတော့ဆုံးကောချန်လို့စီကနေတဲ့ဆင်တင်းထွက်ရနေတဲ့ဆင်ကျွန်တော်တို့လည်းတွေ့ချင်တယ်ဆိုပြီးပြောထားတာရှိပါတယ်။သူအခုကျွန်တော်တို့ကြောက်ရတဲ့ပုံစံအားဖြင့်ပါတော့ဖွဲ့ချင်းပုံစံလိုဖြစ်နေတော့ကျွန်တော်ပြောတာကလက်တိကျကျတွေ့ပြီးအလုပ်ဖြစ်ဖို့ဆိုရင်တော့ကျွန်တော်ကွန်ပီနီနဲ့တွေ့မှာဆိုတာဆင်တင်းဖြစ်တယ်လို့ကျွန်တော်အဲ့လိုကြောင်းပြန်လာတယ်။ဒါနဲ့အခုတည်းကတော့ဘာမှမပြောသေးပါဘူး။ကျွန်တော်တို့ကကော်မတီနဲ့တွေ့နိုင်တယ်၊တွေ့မယ်လို့ကျွန်တော်ပြောထားပါတယ်။ဒါတရုတ်ကကျွန်တော်မနေ့တော့အကြောင်းပြန်ထားပါပါ
ကျောင်းမြန်မာနယ်စပ်အခြေစိုက် UWSA ဝါတပ်ဖွဲ့ KIO ကချင်တပ်ဖွဲ့ SSPP SSA မြောက်ပိုင်းရှမ်းတပ်ဖွဲ့ NDAA ခေါ်မိုင်းလာတပ်ဖွဲ့ PSLF ပလောင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တွေဟာပြီးခဲ့တဲ့ AB လကအစိုးရနဲ့ဆွေးနွေးဖို့အတွက် FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်အစိုးရနဲ့နိုင်ငံရေးဆွေးနွေးရာမှာတပ်ဖွဲ့ချင်းအနေနဲ့မဆွေးနွေးဘဲကော်မတီအနေနဲ့သာဆွေးနွေးမှာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ငင်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကနှစ်ဖက်တွဲဆုံဆွေးနွေးဖို့အတွက်ညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
။ကျွန်တော်သိရတဲ့လို့ဆိုတော့ကျွန်တော်တို့လူကြီးတွေညှိနှိုင်းကြတယ်ဗျ။အဲခုနှစ်ဖွဲ့စလုံးတော့တပြိုင်တည်းတွေ့မှာမဟုတ်ဘူးတင်တယ်ဗျ။အဲ့ဒါကိုပဲကျွန်တော်ညှိနှိုင်းကြတာပါ။ဘယ်လိုတွဲဆုံမယ်ဆိုတာကိုပဲညှိနှိုင်းကြတာပါ။ဟုတ်ကဲ့။ကျွန်တော်တို့က NC လမ်းကြောင်းထဲကသွားမယ်လို့ပြောထားတော့ဒါလည်းညှိရမှာပေါ့ဟုတ်လား။ဟုတ်ကဲ့။ရက်ကတော့ခံမလို့ရသေးဘူးကြာကျွန်တော်တို့ဟိုဘယ်ပေါင်းစုံကြည့်နေရတော့ကြာတမလို့ရောဆူရရောတစ်ဖက်ကောပေါ့ဟုတ်ကဲ့
ပြည်တော်စုငင်းချဲညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးတုန်းကတော့ FPNCC ကကော်မတီနေနဲ့ဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပြီးအဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာကချင်နဲ့ရှန်စတဲ့အဖွဲ့တွေကိုဖိတ်ကြားခဲ့ပေမဲ့တခြားအဖွဲ့တွေမပါဝင်တာကြောင့်ညီလာခံကိုမတက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ညီလာခံမကျင်းပမီတရက်အလိုမှာတရုတ်အစိုးရကိုယ်စားလှယ် Mr. Sun Kok Shan ရဲ့ဂျာဝင်ညှိနှိုင်းပေးချက်အရအစိုးရဘက်ကအဖွဲ့ခုနှစ်ဖွဲ့လုံးကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားခဲ့ပါတယ်အထူးဖိတ်ကြားခံရသူဟာညီလာခံမှာပါဝင်ဆွေးနွေးခွင့်မရှိတာကြောင့်ညီလာခံဖွင့်ပွဲပြီးနောက်တရက်မှာ FPNCC အဖွဲ့ဝင်တွေကညီလာခံကိုဆက်လက်မတယောက်ခဲ့ပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့ဆုံဆွေးနွေးခဲ့ကြပါတယ် ဒီလိုတွေးဆောင်ရမှာဝါကချင်ရှမ်းမိုင်းလာအဖွဲတွေနဲ့ပလောင်ကိုးကန်ရခိုင်စားတဲ့အဖွဲတွေကိုအစုအဖွဲနှစ်ခုအဖြစ်တီးခြားစီတွေးဆောင်ခဲ့တာဖြစ်ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်ကချင်လွတ်လပ်ရေးတမတော် KNA နဲ့အစိုးရတမတော်တို့ကြားကချင်ပြည်နယ်တနိုင်းမြို့နယ်ကောက်ရာကျေးရွာတင်မှဒီကနေ့တိုက်ပွဲပြင်းထန်ဖြစ်ပါတယ်တနိုင်းဒေသရွှေနဲ့ပရင်မော်ရင်းတွေကနေဇွန်လ15ရက်နေ့နောက်ဆုံးထားထွက်ခွာဖို့တမတော်ကညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုတိုက်ပွဲတွေဖြစ်လာတာပါဒီတိုက်ပွဲတွေကြောင့်ဒေသခံ800ကျော်တနိုင်းမြို့မှာစစ်ဘေးထွက်ပြေးတိမ်းရှောင်နေရပါတယ်အပြည့်စုံကိုတော့ VOA အခြေစိုက် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတနိုင်းဒေသမှာဇွန်လ15ရက်နေ့နောက်ဆုံးထားပြီးတော့တပ်မတော်ကနေနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်သွားမယ်လို့ထုတ်ပြန်ထားပြီးနောက်ပိုင်းဒီကနေ့မနေ့ဖက်မှာမြန်မာတပ်မတော်နဲ့ KIA ကချင်းလွတ်လပ်ရေးတပ်မတော်တို့ကြားတနိုင်းမြို့နယ်ကောင်ရာကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံဒုကခုလူပြောပါတယ
်။ကောင်ရာကျေးရွာကိုကောင်ရာကျေးရွာဘက်ဒေသကြီးမှာဒီလချင်းကောင်းရှိတဲ့အိမ်ဒီလချင်းကောင်းတဲ့လေတီးကောင်းနဲ့ဒီကားရတာပုံလုံးပြည်ကုန်ပြီးဆိုတာ
မနေ့ပိုင်းကနေနေ့လယ်ပိုင်းထိပြစ်ခတ်ဆိုင်ခတ်မှုဖြစ်ပွားနေတာကြောင့်ရွာသားတွေလည်းဘေးကင်းရာကိုသိမ်းရှောင်လေရတယ်လို့အဆိုပါဒေသခံကပြောပါတယ်။ကောင်းရာကျေးရွာစိုက်ပွဲတွင်နှစ်ဖက်ဆိုင်ခတ်မှုတွေရှိတယ်ဆိုပေမဲ့အတိပြုချက်မရသေးပါဘူး။လက်ရှိမှာမြန်မာသမတော်ကနေတနိုင်းမြို့နယ်ကောင်းရာအင်္ဂါဂါဘက်မှာနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေပါတယ်။ဒီလိုစိုက်ပွဲဖြစ်တာနဲ့ပတ်သက်လို့သမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်တိုင်းမျိုးအခုချိန်ထိတော့မတွေ့ရသေးပါဘူး။လက်ရှိမှာကိုပဲတနိုင်းမြို့နယ်ကခရိယံဘာရာရေးကြောင်းထဲမှာစစ်ဘေးရှောင်ဒုက္ခသည်800ကျော်ရောက်ရှိနေပါတယ်။ဒီစစ်ဘေးရှောင်တွေကိုဒေသခံအာဏာပိုင်တွေကနေအီတောင်စုစီးရင်ပါဝင်အချက်လက်တွေကိုကောက်ခံနေတယ်လို့တနိုင်းမြို့ KBC ခရိယံတင်းတော်တိုက်ခါရရဆရာတော်ဥပရမိုင်ကပြောပါတယ
်။သက်ဆိုင်ရာတင်းတော်ချက်စင်မှာခေါ်ထားတဲ့အတွက်တော့သူတို့ရဲ့အီတောင်စုတွေအီတောင်စုမိသားစုတွေကိုကျွန်တော်တို့ကောက်ခံထားတဲ့နာမည်စင်လုံးထားတဲ့လေးစီကြတော့သူတို့ပုံမှန်ယူနေကြတာပေါ့။သူတို့ရဲ့ရေချက်ကအခက်ကိုတင်ပြရမယ်လို့အဲ့ဒီလုံးစင်တွေပဲလာယူနေကြတယ်။
စစ်ဘေးရှောင်တွေကိုခရီးရန်တင်းတော်ကလည်းဆော့ရှောက်စားပြီးမြို့နယ်အာဏာပိုင်တွေအနေနဲ့ကျမ်းမာရေးကိစ္စနဲ့စစ်ရှောင်ကလေးတွေအတွက်ပညာရေးကိစ္စကိုကူညီလှုပ်ဆောင်ပေးနေတယ်လို့လည်းဥပဒေမှန်ကဆိုပါတယ
်ကျမ်းမာရေးပိုင်းကတော့တိုင်းမျိုးရဲ့မျိုးနေကျမ်းမာရေးခေယုံအုပ်သူ့အနေနဲ့ကျတော့ဒီကျမ်းမာရေးပိုင်းတော့လာရှိပေးတာပေါ့ဒါရေးပေါ်တခါတော့ဆိုလို့ရှိရင်ကျွန်တော်တို့ကျမ်းမာတွေကိုခေါ်ကြည့်တယ်ဒါပေမဲ့ခေယုံတက်ပြရှင်းနေတို့ညွန်ကြားတဲ့အတိုင်းကျမ်းမာရေးပိုင်းတို့လို့ပုံလို့ပေးတယ်ပြင်ဒီကစစ်ဆောင်တွေမှာတောင်းသူတောင်းသားကလေးတွေရှိတယ်တောင်းသားတွေတောင်းတက်ဖို့သူတို့အဲ့ဒီနဲ့ချက်တော့ဒီမှာပေးတာတော့ရှိပါတယ်တောင်းသားကျတော့အလုံးပေါင်းရတဲ့မြန်မာပြည်ပါလို့ရှိမှတောင်းသားတွေဒီတိုင်းမျိုးကမိဆိုင်ရာကျောင်းပေါ့ရက်ွက်ကျောင်းတွေမှာကိုယ်ဆက်နေတဲ့အတန်းကိုဝင်ကျင်ဖို့တို့ရဲ့ဒီမြို့နယ်ပညာရေးဘက်နေတန်းညွတ်တဲ့အခါကျတော့အဲ့ဒီကျွန်တော်မိဆိုင်ရာကျောင်းမှာအခုကျောင်းတက်နေကြပြီ
မော်တွင်းကနေဆက်သွားတဲ့လှုပ်သားတွေအနေနဲ့နေရရင်းကိုပြန်နေကြသလိုဒေသခံတွေကတော့တိုင်းမျိုးဒုက္ခတွေစကားမှာတင်းချောင်နေရတာပါသမတော်အနေနဲ့တနိုင်းဒေသအတွင်းနေမြေရှင်းလင်းထိုးစစ်ဆင်တဲ့လှုပ်ဆောင်ချက်ပေါ်မှာကချင်ငင်းချမ်းရေးကျိုးတော်ဆောင်ဦးဆန်အောင်ကခုလိုပြောပါတယ
်။ငင်းချမ်းရေးတွေလည်းနိုင်ရှင်ကိုတို့ပြန်ဖြစ်နေတဲ့အခါကျတော့ဒါကကျွန်တော်အနေနဲ့ဒီစီရင်းနဲ့ဒုက္ခဟာဘယ်ဘက်ကပဲလှုပ်လို့ပါစီရင်းနဲ့ဒီရှင်းနဲ့ဆိုတာကတော့လက်ခံတဲ့အကြောင်းကြီးရဲ့စစ်တပ်ပါ။
သမတော်အနေနဲ့တနိုင်းမြို့နယ်ထဲကမော်သွင်းတွေကိုထိန်းချုပ်လိုတာကြောင့်အခုလိုမော်သွင်းရှိရာဒေသထဲစစ်စင်ရေးလှုပ်ဆောင်နေတာဖြစ်နိုင်တယ်လို့ကချင်နိုင်ငံရေးလှစ်လာသူတွေကသုံးသပ်ထားပါတယ်။လက်ရှိမှာတနိုင်းဖကဒေသတွင်သွာလာရေးမှာ KNU ဘက်ကညဘက်မှာရေမသွားရအမိတ်ထုတ်ပြန်ထားသလိုတမတော်ဘက်ကလည်းသွာလာရေးမှာစီစစ်တင်ကြပ်ထားပါတယ်။ NCA ပြည်ကြလက်မှတ်မရေးထိုးနိုင်သေးတဲ့ KNU ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတမတော်တို့အကြားတကြောပြန်စီရေးတင်မှလာတာဟာ6နှစ်ပြည့်သွားပြီဖြစ်သလိုတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်သသိန်းကျော်ကချင်ပြည်နယ်နဲ့တရုတ်ပြည်နယ်စပ်တွေမှာစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ။
နိုင်ကွင်းအိမ်ပြပြခဲ့တာပါရှင် VOA American အတန်ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ16ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတ္တဆော်လင်အမေရိကန်တခွင်စီစဉ်နဲ့အတူချင်းတွေရဲ့မြန်နှုံးမြင့်ပြန်သတ်မှုကတစ်ဆင့်အသေးစားရင်လေးတွေကိုတီထွင်နိုင်ခဲ့ပြီဆိုတဲ့အကြောင်း
So we got around it by using state-of-the-art infrared LEDs and designing a custom lighting rig, and also by using...
Osport, Dr. ပြန်တန်းတဲ့သရဝါမြလိလိုက်ရဲ့အဖွဲ့ရဲ့ဇီဝဗေဒဌာနကဒေါက်တာဆိုင်မွန်ဘော်ဂါရဲ့ပြောကြားချက်ကိုသိပ္ပံတဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာပါ။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။စင်ကာပူနိုင်ငံမှာ24ထက်မြင့်တဲ့ကွန်ဒိုတိုက်ရဲ့18ထက်ကနေပြီးခုန်ချပြီးကိုကိုကိုအဆုံးစီရင်သွားတဲ့အိမ်အကူမြန်မာအမျိုးသမီးငယ်မတ်ဆင်မာဦးရဲ့တရင်ကိုကြားခဲ့ကြရတဲ့မြန်မာနိုင်ငံသားတွေအတွက်အတော်လေးကိုတုံ့လှုပ်ခြောက်ခြားစေခဲ့ပါတယ်။ဒါကြောင့်ပြပရောက်အိမ်အကူမြန်မာအမျိုးသမီးတွေအနေနဲ့ဒီလိုကြေကွဲဖွယ်အဖြစ်ဆိုးနဲ့မကြုံရလေအောင်ဘလို့ကာကွယ်နိုင်ကြမလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလာတန်ကစူးစီးတင်ပြထားပါရရှင်။'Cause it only serves to make me more determined to achieve my final goal. And I come back here. Oh my God!
အဲ့ဒါကတော့စင်ကာပူနိုင်ငံဒေပိုလန်ရှိ Interlis Condo ကနေဇွန်လ7ရက်နေ့နေ့ကအသက်25နှစ်အရွယ်အိမ်အကူအမျိုးသမီးမတ်စင်မာဦးကသူနေတဲ့18ထပ်တိုက်ပေါ်ကနေကိုကိုကိုတေချောင်းကြံစီဖို့စူးစမ်းရမှာအဲ့ဒီတိုက်ကနေခုန်ချခဲ့စဉ်ကဗီဒီယိုရိုက်ကူးထားကြအရာဖြစ်ရကိုမြင်တွေ့ခဲ့ကြသူတွေကအာအာတုန်လှုပ်စွာအော်ဟစ်ခဲ့ကြတဲ့အသံတွေပါပဲဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့သွားခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ကြမယ်ဆိုတာကတော့မလွဲဖြစ်ပါလေမတ်ဇင်မာဦးဟာရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကဖြစ်ပါလေသူနေထိုင်ရာကြီးပါကိုတွက်ရောက်ခဲ့ပြီးသူ့ကိုမွေးစားခဲ့တဲ့အဖိုးနဲ့အဖွားတို့ကိုတွက်ရောက်တွေ့ဆုံကအင်တာနက်ပေါ်မှာအများတီအောင်ကြိုးပမ်းပေးခဲ့သူကတော့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝေဟင်အောင်မေဖြစ်ပါတယ်။သူ့ရဲ့ဓာတ်ရိုက်အင်တာနက်ပေါ်ကထုတ်လွှင့်ချက်ရဲ့အတန်ကိုဆက်ပြီးတင်ပြလိုပါတယ
်။အခုကျွန်တော်ရောက်နေတဲ့နေရာကမြောက်မြို့နယ်ပောက်ပင်ခွင်ကျေးရွာအုပ်စုဂူတလုံးညာကျေးရွာကိုရောက်ရှိနေတာဖြစ်ပါတယ်။ဒီရွာဟာအခုဆိုရင်အင်တာနက်လူမုန်းကွန်ရက်ဆန်မျက်နှာအပြင်တခြားနေရာဒေသတွေမှာလည်းတော်တော်လေးကြည်ရက်ခိတ်သားတဲ့နေရာဖြစ်တဲ့စင်ကာပူနိုင်ငံမှာအင်ဖော်အဖြစ်အလုတ်တော်လုံးနေတဲ့အဲ့မှာဇင်မာဦးဆိုတဲ့ကောင်မလေးနေတဲ့အိမ်ဖြစ်ပါတယ်ခင်ဗျအဲ့ဒါကိုကျွန်တော်ရောက်ရှိနေခြင်းဖြစ်တယ်ဒီကအွန်လိုင်းကနေကျွန်တော်တို့မိတ်ဆွေတွေရယ်ဒီသူ့ကိုကုညင်ထောက်ပံ့ရှင်တဲ့လူတွေရယ်အဲ့ဒါကိုကျွန်တော်ဟိုလစ်ဖလင်းနေနေလွှင့်ပြီးတော့ကျွန်တော်ပြောက်ခွင့်ပြပါခင်ဗျဒါကသူတို့နေခဲ့တဲ့အိမ်ခင်ဗျအိမ်ကတော်တော်လေးဟိုခေတ်ကာလအနေနဲ့ကြည့်မယ်ဆိုရင်ဒီခေတ်ကြီးမှာဒီလိုအိမ်မျိုးရှိရဆိုတာခင်ဗျမြင်တဲ့လူတော်မှတော်တော်လေးအံ့ဩမဲ့သဘောရှိရယ်သူ့မှာအဖေမရှိဘူးအမေမရှိတော့ဘူးအထူးသဖြင့်အဖေကနောက်ရင်ထုတ်ပြီးသွားတယ်အမေကဆုံးသွားတယ်ဒီမှာသူရဲ့အဖိုးရင်အဖွားရင်နဲ့သူတို့အတူတူနေကြတာဖြစ်ပါတယ်ခင်ဗျအခုကျွန်တော်ပြမယ်အဖွားနဲ့အဖိုးဆိုရင်လည်းတိတ်နေမကောင်းဘူးဟိုကျမ်းမာရေးနေနေရှုပ်နေရအောင်တွေ့ရတယ်ဒါကကျွန်တော်တို့အဖွားရင်မင်္ဂလာပါမင်္ဂလာပါနာမည
်မင်္ဂလာပါဆိုလိုက
်နာမည်သူ့ဘော
နာမည်ဘယ်လိုခေါ်လဲမသိဘူးခင်ဗျတ
တ်တော့
တသက်ဘယ်လောက်ရှိပြီလဲဘော
ခနေ့စင်းသွားနေ
အဖွားအိမ်မှာခလေးကိုဘင်းအွေကလေးကမွေးစားခဲ့တာလေဘောငါနေ့တမင်ကလေးကနေမွေးစားခဲ့တာဘောနော်ဟုတ်အဖွားခလေးနဲ့ပတ်သက်ပြီးတော့ကြားပြီးလောက်ပြီးတော့တည်နေပတ်သက်ပြီးတော့လေဒါကတော့ तू အဖိုးဖြစ်ပါတယ်ခင်ဗျအဖိုးနာမည်ဘယ်လိုခေါ်လဲမသိခင်ဗျအဲ့ည
တော့တော့မကပါ
မောကျော်နာဘူးလေ
မောကျော်
အသက်ဘယ်လောက်ရှိပြီလဲဘို
80
85နှစ်အခုဆိုရင်အဖိုးဟာအသက်85နှစ်အဖွားဟာအသက်85နှစ်အဖိုးဟာအကျန်းမာရေးအရာတော်တော်လေးချွတ်တင်းနေတာကိုတွေ့ရတယ်ခြေတွေဖောတယ်မျက်နှာတွေဖောတယ်လမ်းကောင်းကောင်းမှမချောင်နိုင်ဘူးဒါအခုသူတို့နေတဲ့အိမ်ခင်ဗျနော်အခန်းတစ်ခန်းလေးပဲရှိတယ်ဒီအိမ်ထင်းမှာသူတို့အဖွားရင်အဖိုးရင်သူအိမ်မှာဇင်မာဦးရင်ဟိုမင်းသားစုလေးနေခဲ့တာသူကဒီကနေထွက်သွားတာတစ်နှစ်လောက်ကြာပြီဒါသူရင်အိမ်မှာရှိတဲ့ကက်ထားတဲ့အယုတ်ခမဒါအဲ့ကောင်မလေးရင်ငငယ်တုန်းကပုံအနည်းပတ်ဝန်းကျင်ကနေဒီနားကနေပြီးတော့ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွေးစားတွေကနေတဆင့်သူတို့ကိုဒီကနေဆွေးခေါ်တယ်လူပွေးစားကနေဒီကနေတော်ဦးကိုပို့တယ်တော်ဦးကနေတဆင့်သူ့ကိုဘာကိုပို့လဲဆိုရင်ဟိုမှာရန်ကုန်ကိုပို့တယ်ရန်ကုန်နဲ့ပွေးစားနဲ့တဆင့်ဟိုစင်ကာပူကိုပို့တာဖြစ်တယ်ခင်ဗျအခုသူတို့အိမ်ကျွန်တော်ရောက်နေတဲ့နေရာဖြစ်ပါတယ်ဒါသူတို့မိန်းသားစုတွေခင်ဗျဒါတို့သူတို့မိန်းသားစုတွေဒီလောက်ဆိုရင်တော့ကျွန်တော်အကုန်လုံးပြည့်စုံလောက်မယ်လို့ထင်ပါတယ်ဟိုမြင်ရတဲ့ချင်းရာနဲ့မြင်ရတဲ့ချင်းတွေကတော့တော်တော်လေးစိတ်မကောင်းစရာကိုတွေ့ရတယ်ကျွန်တော်တို့ပြောမယ်ဆိုရင်တောသူတောသားတွေရဲ့တကယ်ယူသားတဲ့အချင်းတွေကို ဟိုမတမာသူတွေလူတွေကဟိုလက်တလုံးချအသုံးချသွားတယ်လို့ကျွန်တော်ရေးပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ဘလောက်ညနေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်လုံးဟိုသုံးသပ်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်အားလုံးကျေးဇူးတင်ပါတယ်ခင်ဗျ
မဆီမာဦးဟာစင်ကာပူနိုင်ငံသားအိန္ဒိယနွေဘွားမိသားစုရဲ့နေအိမ်မှာလွန်ခဲ့တဲ့၈လခရက်ကအိမ်ပေါ်အဖြစ်လုပ်ကိုင်နေသူဖြစ်ပါတယ် Home လို့တူောက်ခေါ်တဲ့ Humanitarian Organization for Migration Economics ဖြစ်တဲ့ရှေ့ပြောင်းအခြေချသူများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအဖွဲ့ကစီနတ်ဝန်ထမ်းဖြစ်ထမ်းဆောင်နေသူမက်ခင်လီကတည်ဆုံးခဲ့သူမြို့သမီးငယ်ရဲ့ရုပ်အလောင်းကိုစင်ကာပူနိုင်ငံဆိုင်ရာမြန်မာတာယုံတာဝန်ခံတွေနဲ့ဇွန်လ7ရက်အင်္ဂါနေ့ကဆေးရုံမှာတွားရောက်ကြည့်ရှုခွင့်ရခဲ့သူပဲဖြစ်ပါတယ်တည်ဆုံးသူမှဇီမာဦးရဲ့ဖြစ်စဉ်အပြင်နိုင်ရေးကိစ္စနဲ့ပတ်သက်လို့တန်ယုံဘက်ကလိုက်လံဆောင်ရွက်ပေးနေတဲ့အကြောင်းမက်ခင်လီက VOA ကိုပြောပြခဲ့ပါတယ်
တကယ်တမ်းကအချိန်ရတယ်တဲ့ညနေ9နာရီခွဲတဲ့ကောကအဲ့အဆုံးမှထိုင်နေသူခုံချဖို့လုပ်တာပေါ့နော်လုပ်တဲ့အခါကျတော့အခုခုံချတာ9နာရီဆိုတော့တနာရီခွဲမိနစ်90လောက်အချိန်ရတယ်ဒါပေမဲ့လို့ပြဿနာကမြန်မာလေးကလည်းဗမာဆိုတဲ့အတွက်ဒီ SCDF အနေနဲ့ Cyber Defense အနေနဲ့ဒီဗမာနဲ့ပြောနိုင်တဲ့တယောက်ကိုဟိုဘယ်လိုခေါ်မလဲခေါ်ပြီးတော့သူ့ကိုဖြောင်းပြဖို့ကောင်မလေးကိုပြောတယ်ကောင်မလေးလက်မခံဘူးကောင်မလေးကသူ့မှာတဲ့အခင်ဆုံးတငယ်ချင်းရှိတယ်တဲ့အဲ့ကောင်မလေးနဲ့ပဲစကားပြောချင်တယ်တဲ့အဲ့သူခင်တဲ့ကောင်မလေးကဘယ်လိုလဲဆိုအင်ဒိုနီးရှားမှာလေအဲ့ကောသူဆုံးတဲ့အထိသူခုံချတဲ့အထိပေါ့နော်အင်ဒိုနီးရှားကောင်မလေးနဲ့စကားပြောသွားတယ်ပေါ့နော်အဲ့လိုဟာပဲမြင်ပြီးတော့အင်ဒိုနီးရှားကောင်မလေးလည်းဟိုဆေးကိုရောက်သွားတယ်ပေါ့သူလည်း shock ဖြစ်သွားတာပေါ့နော်အမတို့မော်ချူရီမှာတွားကြည့်ရဆိုတာလည်းတန်ယုံနဲ့အမပဲပါလာလေ agent တို့ agent တို့ဘလို့မှမပါဘူးရဲကသူတို့ပြတာမဟုတ်ဘူးကောင်မလေးကအမေမရှိတော့လို့တည်တာကိုအမတို့လှမ်းပြီးတော့ဆက်သွဲနေတယ်ဆက်သွဲတော့အခါကျတော့အဖေတော့တည်ပြီလို့ပြောတယ်အဖေတော့တည်ပြီလို့ပြောတယ်အဲ့သူတို့ရဲ့ decision မှာမတည်ပြီးတော့တန်ယုံကကိုညီပြီးဆောင်ရွက်ပေးလိမ့်မယ်လို့ထင်တယ
်မဆီမာဦးခုလိုသူကိုယ်သူအဆုံးစီရင်ခဲ့မှုဟာတာမန်တည်ဆုံမှုမဟုတ်တဲ့အတွက်စင်ကာပူရဲကစုံစမ်းစစ်ဆေးနေတယ်လို့လည်းသိရပါတယ်။စင်ကာပူမှာမြန်မာအင်အကူတွေအင်ရှင်တွေရဲ့နှိပ်စက်မှုကြောင့်ဒုက္ခအမျိုးမျိုးရောက်ကြလို့တိုက်ပေါ်ကခုံချဖို့ကြိုးစားခဲ့ကြတာကတော့ဒါဟာပထမဦးဆုံးချက်မဟုတ်ပါဘူး။မကြသည်မီကဒီဖြစ်ရပ်တွေရှိခဲ့ပေမဲ့လို့လည်းတီကံမရောက်တက်မပြောက်တဲ့အတွက်ကြောင့်ဒဏ်ရာတွေရရှိခဲ့ကြသူတွေလည်းရှိခဲ့ပါတယ်။မဆီမာဦးရဲ့ခြေကွေးပေါ်ရာဖြစ်ရပ်ကူကြားရတော့ပြီးခဲ့တဲ့နှစ်ဇူလိုင်လကခြေအမျိုးသမီးလေးပျုံကုန်တုံးကိုစင်ကာပူရှိသူ့အိမ်ရှင်တွေကနှိပ်စက်မှုကြောင့်တည်ဆုံးခဲ့တဲ့အမှုကိုပြန်ပြီးအမှတ်ရစေခဲ့ပါတယ်စင်ကာပူမှာအိမ်အကူတွေဖြစ်လောက်ကိုင်းနေသူပေါင်း2000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2000နဲ့3000ကျားရှိတယ်လို့လည်းခန့်မှန်းရပါတယ်ဒါကြောင့်တိုင်းတစ်ပါးမှာတွားရောက်လောက်ကိုင်းနေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးဘလို့အကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ်2014ခုကစလို့ပြပမှာမြန်မာနိုင်ငံကအိမ်အကူတွေဖြစ်သွားရောက်လုကင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနီးလန့်တွေနဲ့သွားရောက်လုကင်ကြတဲ့အတွေ့လေတရားမဝင်တဲ့အတွေ့အကြုံအကာအကွယ်ပေးနိုင်ဖို့ကခက်ခဲနေတာဖြစ်ပါတယ်ဒါကြောင့်ပြပရောက်မြန်မာအမျိုးသမီးအိမ်အကူတွေရဲ့အခက်ခဲတွေကဘာတွေပါလဲသူတို့တွေကိုဘယ်လိုအကာအကွယ်ပေးနိုင်မှာလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလုပ်သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နှင့် Helping Hands for Migrant Workers ရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့မှစေနာဝန်ထမ်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးချခဲ့ပါတယ
်ကျွန်တော်စင်ကာပူမှာတော့လေအင်အကူတွေအဓိကတွေ့ကြုံနေရတဲ့ဒါကဘာလဲဆိုလို့နှုတ်နဲ့ပေါ့လေရရန်ဆန်းဆန်းပြောတာလေနောက်ခါကြလို့ရှိရင်ကကိုကြီးလက်ရမရိုက်တာနှက်တာလေနောက်ခါကြလို့ရှိရင်လင်းပိုင်းစော်ကားမှုတွေအဲ့အဲ့လိုတွေသူတို့ကြုံရတယ်လေသူရောက်လာတဲ့မြန်မာနိုင်ငံခိမလေးဟာမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့ဘလို့ကြလဲတော့မသိဘူးသူကဒီလာဖို့အတွက်ဆိုရင်ဟိုကလေပြီးတော့ပတ်စုလုပ်ပေးတယ်ပြီးတော့ဒီရောက်လာကိုပို့တယ်အဲ့အတွက်သူက6လစာသူတို့တမဟုတ်5လစာသူက9လစာဟောမှသူတို့က250ရမယ်ဆိုလို့ရှိရင်9လဆိုတော့3000ကျော်ပေါ့ဟိုကအကုန်လုံးကဘာလို့ဆိုလို့ရှိရင်ပြင်ရှင်ရနေပြီးတော့သူကပေးရတယ်ဒီအကုန်ရစိအကုန်လုံးလေအဲ့တော့အဲ့ခုနကပြောတဲ့ဒီ6လစာအကုန်လုံးယူရတာကျွန်တော်စင်ကာပူက9လစာယူသွားပြီ9ရက်လောက်ရတယ်ဆိုတာလွန်ခဲ့တဲ့2နှစ်လောက်ကတည်းကကျွန်တော်စင်ကာပူကဥပဒေထုတ်ထားတယ်ဘာလို့ဆိုလို့ရှိရင် Sunday off ပေးရမယ်ဆိုတော့သို့တော့ဖိလစ်ပင်းကဘာလို့ကသူအဲ့တိုင်းဟိုနေရတယ်ကျွန်တော်ဒီဗမာပြည်ကြားတဲ့အခါကျတော့ဖြစ်လဲဆိုလို့ရင်သူက Sunday off မလုပ်လို့ရှိရင်ပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်အဲ့ဒါကိုဒီကလီပြီးတော့ engine ကပေးရမယ်ဆိုတော့9လောက်ပတ်လုပ်ခိုင်းပြီးတော့ကျွန်တော်450ကျောက်ဘဝအနည်းဆုံးပဲ500ဆိုတဲ့ဥစ္စာကို Sunday တော့ပါပေးရဆိုတဲ့ပုံစံနဲ့လုပ်ပြီးတော့ဘယ်လိုအလုံးလုပ်နေတာ ဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ်ပြောခရီးမတွေလည်းမသိဘူးဘဝပြတ်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးတွေပေါ့လေဟာ agency ဒီကို၌ပမာဆိုရမှာနော်တရားဝင်တွေက agency တွေက teacher training မပေးတာ right ဘာလို့မလုပ်တာစာချုပ်ကို teacher ချုပ်မပေးတာတခုချင်းတောင်းဝင်မယူတာအဲအဲ့ဒါတွေကလည်းကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ
'Cause it only serves to make me more determined to achieve my
ဒလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်အခုဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရပါမယ်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာကြတဲ့မြန်မာပါဝင်နိုင်ငံပေါင်းစုံကဒုက္ခသည်တွေရဲ့အကြောင်းကိုဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်မှာကိုအောင်အောင်ကတင်ပြထားပါရရှင်
I'm from Nigeria.
Rivaldi Muga Parkview Gardens Apartment Secondary ရဲ့အခန်းကြီးတဝက်ကျော်မှာ American ပြည်အောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ကြတဲ့ဒုက္ခသည်တွေနေထိုင်ကြပါတယ်။အခန်းပေါင်း6ရာလောက်မှာ9ရက်နေထိုင်သူတွေဟာစစ်ပွဲတွေနဲ့ဖိနှိပ်မှုတွေကြောင့်ကမ္ဘာတစ်လွှားနိုင်ငံတွေကထွက်ပြေးလာကြတာပါ။ Zabihula Zakia ဟာဇနီးဖြစ်သူနဲ့အတူ Afghanistan နိုင်ငံကနေလွန်ခဲ့တဲ့နှစ်ကပြောင်းရွှေ့လာပြီးအဲဒီမှာသူဟာ USAID ဝန်ထမ်းတူပါ။
The security situation of Afghanistan, it's not
Afghanistan ကလုံခြုံရေးအခြေအနေကတိတ်မကောင်းပါဘူး။ထို့သဖြင့်တော့ကျွန်တော်တို့လိုအမေရိကကိုကူညီနေသူတွေနဲ့ American တပ်ဖွဲ့တွေကိုကူညီနေသူတွေအတွက်ပါကျွန်တော်တို့အဲ့ဒီမှာဆက်နေဖို့အန္တရာယ်ရှိတာကြောင့်ဒီကိုလာရတာပါ
။အခုခါမှာတော့ Zakia ဟာပုံနှိပ်ထုတ်ဝေကုမ္ပဏီတစ်ခုကပို့ဆောင်ရေးဌာနမှာအလုပ်လုပ်နေပါတယ်။ Man Ashwani ကတော့အီရတ်နိုင်ငံကပါမိသားစုနဲ့အတူသူဟာဂျော်ဒန်ဒုက္ခသည်စခန်းမှာဆယ်နှစ်ကြာနေထိုင်ခဲ့ပြီး American ပြည်ထောင်စုကိုပြောင်းရွှေ့ခဲ့သူပါ။
Because my country no good
ကျွန်တော်တို့နိုင်ငံရဲ့အခြေအနေကဆိုးပါတယ် ISJ တခြားစစ်သွေးကြွတွေအားလုံးဟာပြဿနာပါ
လွန်ခဲ့တဲ့၄နှစ်က Ashwani ဟာဒုက္ခသည်ပြန်လည်နေရာချထားရေးအဖွဲ့ရဲ့အစီအစဉ်နဲ့ Parkview Gardens မှာလာရောက်နေထိုင်ခဲ့တာလို့ Manager David Mandic ကပြောပါတယ်အခုလိုမျိုးပြိပခဖြစ်ပွားရာနေရာတွေကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရာချထားရေး American ဆိုရရဲ့ကူညီမှုနဲ့ဆောင်ရွက်ပေးနေတဲ့အဖွဲ့နဲ့အတူလွန်ခဲ့တဲ့အနှစ်30လောက်ကတည်းက Mandic ဟာအတူလက်တွဲဆောင်ရွက်လာတာပါ
they've tried to house him at other
လူငယ်နေတွေတော်ကြကလေးကအခုလိုကူညီခဲ့တာပါဒုက္ခသည်တွေကိုတခြားနေရာတွေမှာသွားထားရင်လည်းကျွန်တော်ကကူညီပေးပါတယ်တခြားအခန်းကားသူတွေအနေနဲ့ဒုက္ခသည်တွေကိုလက်ခံသွားအောင်လည်းတိုက်တွန်းခဲ့ပါတယ်ဒါပေမဲ့လည်းကျွန်တော်ပဲဒုက္ခသည်အများဆုံးလက်ခံထားတာပါ
ဒါအပြင်မန်ဒီဟာဒုက္ခသည်တွေအလုပ်ကံရရှိအောင်လည်းကူညီခဲ့ပါတယ
် they bring so much to our company
ငံမောင်းဆောင်ကလာကြတဲ့လူတွေဆိုတော့မျိုးစုံနဲ့တက်ကြပြီးအခုကျွန်တော်အလုပ်မှာဆိုအဲ့ဒီဒုက္ခသည်တွေကအုတ်ချိုရေးပိုင်းမှာပါရောက်နေကြပါပြီ
မန်နေဂျာတူဖြစ်တဲ့ဇမီရှက်ဘူးဟာလွန်ခဲ့တဲ့16နှစ်ကကိုဆူဘူကနေထွက်ပြေးလာသူပ
ါ When they first come they all seem lost
ဒီကိုစရောက်လာတဲ့သူတွေအကုန်လုံးဟာဘာလို့လို့လောက်မှမသိဖြစ်နေတတ်ပါတယ်ကျွန်မကတော့သူတို့လိုဖြတ်တန်းခဲ့ဘူးတော့အားပေးနှစ်သိမ့်ပေးရတာမျိုးရှိပါတယ
် Where are you from
I am from Bhutan
I am from Burma
Parkview Gardens apartment မှာဆိုရင်အလူရှင်တွေရဲ့အကူအညီနဲ့အင်္ဂလိပ်စာသင်တန်းတွေလည်းဖွင့်လှစ်ပေးထားပါရယ် Sheriff Ali Shafi ကတော့ American မှာမွေးဖွားသူပ
ါ I get to see all these different people
လူမျိုးပေါင်းစုံလာနေကြတာကိုတွေ့ရပါတယ်သူတို့တွေကမှဒုက္ခရောက်ကြလို့ဒီလိုထွက်ပြေးလာရတာမျိုးဖြစ်သင့်ပါဘူးဒါပေမဲ့လည်းအသားအရောင်မျိုးစုံဘာသာစကားမျိုးစုံပြောကြတာကိုကြားရတာကတော့အတွေ့အကြုံတစ်ခုပါပြီးတော့စားတော့အနံ့တွေလည်းမွေးကြင်နေတာပါပဲကလေးတွေကလည်းစောကြနေတကယ့်ကိုပြောစရာပါ
ဘလို့ပဲအခက်အခဲတွေရှိပေမဲ့လေဒုက္ခသည်အများစုကတော့မျောလင့်ချက်တွေနဲ့ရှင်သန်နေပါရယ်အခွင့်အလမ်းတွေပေါများရာတိုင်းပြည်မှာဘဝကိုအကောင်းဆုံးပုံဖော်ဖို့လဲစိတ်အားထက်သန်နေကြတာပါအဲဒီလိုအမေရိကကိုရွှေ့ပြောင်းအခြေချနေထိုင်သူတွေထဲမှာကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အထူးသဖြင့်လွန်ခဲ့တဲ့အနှစ်20ကျော်လောက်ကစလို့လူတွေတောင်းတဲ့ချီလာကြသူတွေထဲမှာမငယ်လည်းပါဝင်ပါတယ
်အမေရိကမှာနေတာ7နှစ်ရှိပြီဟိုနေတာကပစ်ပတ်ပက်ဆာဗီးနီးယားပြည်နယ်ပစ်ပတ်မြို့မှာစာရောက်ရတယ်မျိုးမှာပဲနေတယ်ဒီမျိုးမှာပဲအလုပ်လုပ်တယ
်ဆိုတော့ဒီပေါ့လေဒုက္ခတွေအဖြစ်ဟိုကုလသမဂ္ဂကလက်ခံပြီးလို့ရှိရင်ကိုသွားခြင်းနဲ့တိုင်းပြည်တွေသွားလို့ရတာပေါ့နော်ဥမာဒီဥရောပနိုင်ငံတွေသွားမလားနောက်ကနေဒါတို့ဩစတြေးလျတို့ဟိုစတဲ့နိုင်ငံတွေလည်းသွားလို့ရတာပေါ့ဒါပေမဲ့အမေရိကကိုလာဖို့ဘာကြောင့်ရွေးချယ်ခဲ့တာလဲခင်ဗျာ
မျိုးသားက EU နိုင်ငံမျိုးမသွားခြင်းဘူးသွားလို့မျိုးပြောတယ်လေသူနိုင်ငံရဲ့နိုင်ငံရေးတွေကိုသွားဖို့လေ့လာကြတော့အဲ့နိုင်ငံရဲ့လူတွေဟိုဟိုစနစ်နဲ့နိုင်ငံရေးဟိုပုံစံမျိုးသူကမကြိုက်ဘူးပေါ့ နောက်တစ်ခုကဟိုမှာသွားပြည်လို့ဘာသာစကားကိုသွားသင်ရမှာဆိုလို့ရှိရင်လည်းဘာသာစကားအစ်စ်တွေကိုသွားသင်ရမှာပေါ့နော်အမေရိကန်ဆိုတော့ဟိုဘလို့ဘုံတော့ဟိုကအကျန်အနည်းငယ်တော့ဒီအင်္ဂလိပ်စကားကိုနားလည်ပြီးပြီပေါ့အဲ့ဒီလိုမျိုးတွေကပြောပြီးဆိုသွားရေးလာရေးရာသီဥတုဆိုလို့ရှိရင်လည်းအရင်ကျင်းတယ်ပေါ့အဲ့တော့သူအဲ့ဒါနဲ့ပဲဟိုဒီဘက်ကိုရောက်လာတာဆိုတော့
ဟို Pittsburgh မြို့အကြောင်းလည်းနည်းနည်းပြောပြပါအောင်ကျွန်တော်တို့ကြားတဲ့လောက်ဆိုရင်တော့ Pittsburgh မြို့ကတော်တော်လှတယ်လို့သိရပါတယ်။နောက်ဟိုမြန်မာတွေအဲ့ဒီမှာမြို့မှာဘယ်လောက်နေပါလဲ
။မြန်မာကတော့တိတ်ရှိဘူးမြန်မာကရောက်300လောက်ပေါ့နော်မိသားစုဟို450လောက်450တရားပတ်ဝန်းကျင်လောက်ပေါ့နော်ကပောင်းတော့မသိဘူးအဲ့လောက်ပဲရှိတယ်။Facebook ကတော့ဟုတ်တယ်လှတယ်တောင်ပေါ်မြို့ဆိုတော့လှတယ်ကိုယ်ကလည်းရင်းနေတာတောင်ပေါ် data စီကိုသဘောကျတော့ဒါလည်းပါတော့ပေါ့နော် Facebook ဆိုတာကဒီမလဲ Red Indian တွေရဲ့ဒီဘာသာစကားကလာတဲ့ name တွေသူကပြောတယ် Facebook ဆိုတော့ TikTok ဆိုတော့ followers လို့အဓိပ္ပာယ်ရတယ်လို့သူကပြောခဲ့ဘူးလေ ES တက်တော့ဆီယမ Marketing စတင်လို့အသိရပူတာပေါ့နော်အဲ့လိုမျိုးပြောတယ်သူကမြေကုန်းကြီးဆိုပြီးတဲ့ဆိုသူကဒီပေါ်မှာတည်ထားတဲ့မျိုးဖြစ်တဲ့အတွက်ကြောင့်မလို့လဲဟိုဘယ်လိုကောမလို့သူကိုယ်ကလှတယ်လို့ပြောလို့ရမယ်။ရာသီဥတုကြတော့လည်းရိုင်းမျိုးဆိုသူကနှင်းဘာညာအရင်သူကတခြားဟိုမြောက်ပိုင်းကျပြန်တယ်မတရားရင်နှင်းကိုဟိုရင်းဖြစ်တာမျိုးမရှိဘူး။နောက်တစ်ခုကစီးဝေးရေးလုပ်ကန်စားသွားတာအခုချိန်ထိဟိုရင်းအလုံးလက်မဲ့အလုံးလုံးခင်တဲ့လူတွေသူအလုံးလက်မဲ့မဖြစ်ကြဘူး။လေးဟောမိတာတော့ဘာလို့စသည်ဖြစ်ပေါ့နော်ဒီလိုမျိုးမရှိဘူး။ဒီစမ်း
ကျွန်တော်ဒီအမေရိကန်ပြည်အောင်စုဆိုတာကတော့ဒီအခွင့်အရေးတွေပေါ်များတိုင်းပြီးနောက်ဒီစ조사ရင်စ조사တလောက်ဟိုအကျိုးခံစားခွင့်ရှိတယ်လို့ဟိုဆိုကြတာပေါ့လေအခုဒီနိုင်ငံမှာနေထိုင်ခဲ့တဲ့နှစ်ကာလအတွင်းမှာပေါ့နော်ဆိုတော့ကိုထင်တလောက်ပေါ့နောက်ကိုလုတ်ကင်ခဲ့တလောက်ဟိုခံစားခွင့်နေရှိခဲ့တယ်ရခဲ့တယ်ကိုယ့်ရဲ့မျှော်လင့်ချက်တွေအတိုင်းဖြစ်လာတယ်လို့ထင်ပါလား
မျှော်လင့်ချက်အတိုင်းဖြစ်လာသလားလို့မျိုးလို့ထင်တော့ကိုမျှော်လင့်ခဲ့တာကတော့တမျိုးပေါ့နော်ဟိုဘလို့ဖော်မလို့ဆိုတော့ဟိုဒီအမေရိကန်ကိုရောက်လို့ရှိရင်ဟိုကြောင်းတက်မယ်ပေါ့နော်ဒါမှမဟုတ်ကိုဗန်စီဝါရီလေးတခုလုပ်မယ်ဆိုပြီးဆိုရည်ရွယ်ပြီးတော့လာခဲ့တာပဲဒါပေမဲ့ဒီရောက်တဲ့အခါကျတော့လည်းဘယ်လိုမလုပ်ဖြစ်ဘူးဟိုဝူရင်းလာနေစားဟိုဗန်နိုင်စားလို့သမားတယောက်ဟိုဖြစ်နေပဲဒီမှာရက်တည်ခဲ့အဓိကကတော့ဘာဖြစ်လို့လဲဆိုလို့ရှိရင်ကိုနံပါတ်1တဲ့ကိုကအသက်ကြီးမှရောက်လာတယ်40ပတ်ဝန်းကျင်လောက်ကြာမှအမေရိကန်ကိုရောက်လာတယ်ဒီကကဦးစားပေးမှာကိုယ့်ရဲ့သားသမီးကြီးဖြစ်တယ်ပေါ့နော်။နောက်တစ်ခုကပညာမတတ်တဲ့ဒီနိုင်ငံရဲ့ဘွဲတစ်ခုကိုရမထားတဲ့ certificate တစ်ခုကိုရမထားတဲ့လူတစ်ယောက်တော့ကတော့ဘလို့ပုံလို့ဆိုတော့ဒါရီသားအလုပ်တင်နေပြင်ပမှန်တော့အလုပ်လုပ်ရတယ်။အလုပ်တွေကတော့ဟိုအမေရိကန်ဟိုမှာရှိတဲ့အလုပ်တွေကတော့သိတဲ့အတိုင်းနဲ့တက်တာတော့မဟုတ်ဘူး။ဒါပေမဲ့ဟိုတနေ့ရှင်းနိုင်ပြီပဲ။ငါသားသမီးတွေပညာရေးအတွက်ငါသားသမီးတွေရှေ့ရေးအတွက်ဆိုပြီးဆိုကိုယ့်ကိုဒီလိုပဲဟိုဒီနေ့တနေ့ကိုယ့်ကိုအားပေးပြီးဆိုတနေ့ရှင်းနိုင်ကတော့တချို့ကိုယ်ပိုင်းနဲ့ဒီလိုပဲစနစ်နဲ့ကြားလာခဲ့တာနော်ကိုရီလည်းဒီမှာဟိုရင်းဘလို့ဖော်မူလူတယောက်ကဟိုမှာရှိတဲ့ရှိဆိုင်တဲ့ဒီဟိုလူမျိုးအစဉ်တန်းနဲ့ညီတဲ့နေဆိုင်စားတော့ချင်းမျိုးကိုနေဆိုင်စားတော့ရတယ်ဆိုလို့ရှိလို့ရှင်ဘာပဲဖြစ်ဖြစ်ဘဝမှာဟိုအတဟိုရင်းအစဉ်ပြေတယ်လို့ပဲပြောရမှာပေါ့တိုးတက်မှုမတိုးတက်မှုကြောင့်ကိုရေးချမ်းသာသလားဆိုလို့ရှင်လည်းချမ်းသာလားဟိုချမ်းသာလားမှမဟုတ်ဘူးဟိုဘလို့ဖော်မူအကျိုးခံစားခွင့်ဆိုတာကတော့ကိုသားသမီးတွေရဲ့ဟိုဟိုဘလို့ခေါ်မပညာရေးတစ်ခုခုအသင်ပြေသွားတယ်ဆိုလို့ရှိရင်ပညာဘွဲတစ်ခုခုရသွားတယ်ဆိုလို့ရှိရင်လုပ်ငန်းဆိုင်ငန်းတစ်ခုခုသူတို့အေးချင်းချင်းလုပ်ပိုင်စားဆောင်နေပြီဆိုလို့ရှိရင်ဒါကိုယ့်ရဲ့အကျိုးခံစားခွင့်လည်းလုံးတရားရှိတယ်လို့ပြောရမှာပေါ့
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောလေးအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေ့မနေ့ခင်မှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်။
ရှင်တွေရဲ့ပြန်တမ်းပုံနှိစနစ်တွေကို2018ခုနှစ်မှာပထမဆုံးစပြီးအသေးစိတ်လေ့လာနိုင်ရတာမို့နောက်မှာရှင်လောက်သိငယ်တဲ့ရင်ပြန်လေးတွေအပါအဝင်လေးချောင်းလောကအတွက်နှိပညာအသစ်တွေပေါ်ဖို့လမ်းပွင့်လာတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါရှင်တွေရဲ့အမှုအကျင့်တွေနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေကအတော်များများသိထားကြပေမဲ့သူတို့ရဲ့ပြန်တမ်းမှုနဲ့ပတ်သက်လို့တော့အဖြစ်မပေးနိုင်တဲ့မိကွန်းတွေအများကြီးကြံနေစေပါအကောင်ကလေးကသေးသလောက်တောင်ပန်ခတ်တဲ့နှုံးကတိတ်ကိုမြန်နေတာမို့သ တို့ဘယ်လိုပြန်တန်းနေဆိုတာကိုသိကျင်နေကြတာဖြစ်ပါတယ်အခုလိုတိတ်မြန်တဲ့နှုံးနဲ့အတောင်ပံခတ်နေတဲ့ချင်းအကောင်သေးသေးလေးမှာတိတ်ကြီးတဲ့ခြေချောင်းတွေနဲ့အန်တနာအာယုံခံတွေရှိနေတာမို့သူ့ရဲ့လှုပ်ရှားမှုကိုဓာတ်ပုံရယူပြီးလေ့လာဖို့အတွက်ကတိတ်ကိုခက်ခဲနေတာဖြစ်ပါတယ်အခုတော့ဗြိတိန်နိုင်ငံအောက်စ်ဖော့ဒ်တက္ကသိုလ်ကပြန်တန်းတဲ့သရဝါများလေ့လာရေးအဖွဲ့ကနေလန်ဒန်တက္ကသိုလ် RVC တောင်ဝင်တရိษံဆေးကုဌာနနဲ့ဂျပန်နိုင်ငံချီပါတက္ကသိုလ်တို့နဲ့တွဲပြီးချင်းတွေရဲ့ပြန်တန်းမှုကိုပူးတွဲလေ့လာခဲ့ရမှာအောင်မြင်မှုရခဲ့ပါပြီသူတို့က super high speed မျက်နှုံးမြင်ကင်မရာတွေနဲ့ကွန်ပျူတာစမ်းစစ်မှုတွေကိုသုံးပြီးချင်းဘလူးနီးနဲ့ပြန်တန်းနေဆိုတာကိုနားလည်အောင်စူးစမ်းခဲ့ကြတာဖြစ်ပါတယ်ပြန်တန်းတာနဲ့ပတ်သက်ပြီးဘရုံးကောင်တွေရဲ့ပုံမှန်မပြန်တန်းနိုင်တဲ့ပြဿနာကိုပဲဖြေရှင်းနိုင်သေးတဲ့သိပ္ပံပညာရှင်တွေဟာအခုတော့ချင်းတွေရဲ့ပြန်တက်လိုက်ချိန်နဲ့ကြွေပီးပီးချင်းအချိန်တွေမှာဘာကြောင့်အတောင်ပံခတ်နိုင်နေဆိုတာကိုရှင်းပြနိုင်ပြီဖြစ်ပါတယ်သူတို့ရဲ့တွေ့ရှိချက်ကို Nature စာဆောင်မှာ2018ခု March လထဲမှာဖော်ပြခဲ့တာဖြစ်ပါတယ်ယောဂပိုးတွေတဲဆောင်ရမှာနာမည်ကြီးတဲ့ Hulex ချင်းချားကိုလေ့လာဖို့ဓာတ်ပုံရိုက်ရမှာဘယ်လောက်အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတာတွေကိုဖော်ပြထားပါတယ်ခန္ဓာကိုယ်ထူးထူးခြားခြားရှည်မျောမျောနဲ့တောင်ပန်ပြက်ကျင်းတဲ့ချင်းချားမှာတခြား insect တွေနဲ့မတူတဲ့ထူးခြားတဲ့ပြန်တန်းတဲ့ပုံစံရှိပါတယ်ချင်းချားဟာ40ဒီဂရီကွေ့ရမှာတစ်စက္ကန့်ကိုအချိန်800လောက်အတောင်ပံခတ်ပါတယ်ဒါဟာသူ့လိုအကောင်သေး insect အများစုပြန်တန်းနှုတ်တဲ့လေးစားလောက်မြန်းနေတာမို့သူ့ရဲ့လှုပ်ရှားမှုကိုမှတ်တမ်းတင်ရိုက်ကူးဖို့အတွက်တိတ်ကိုခက်ခဲနေတာဖြစ်ပါတယ်သူတို့ရဲ့တောင်ပံရက်ခတ်တဲ့ဒေါင်ကျိုးအခြေကလည်းတခြားအခုချိန်ထိတိထားသမျှ insect တွေထက်ထက်ဝက်လောက်ကိုငဲနေတာမို့အခုလိုအမြန်ပြန်တန်းနိုင်တာပါဒီပြဿနာကိုကျော်လွှားနိုင်ဖို့အတွက်ဘယ်လိုစူးစမ်းခဲ့ရလဲဆိုတာကို Oxford တက္ကသိုလ်ပြန်တန်းတဲ့သရဝါများလေ့လာရေးအဖွဲ့ရဲ့ဇီဝဗေဒဌာနကဒေါက်တာ Simon Walker ကပြောပါတယ
် So we got round it by using state of the art infrared LEDs and designing a custom lighting rig and also by using 8 camera views
ကင်မရာစီလုံးနဲ့ရိုက်ပါတယ်သုံးနေကြမီထိုးတဲ့ပုံစံကိုပဲသုံးပြီးတတ်ထားတဲ့မီလုံးတွေကနောက်ဆုံးပေါ့အနီရောင်အောက်ရောင်ကြီးသုံးမီတွေပါ Insect brown တွေကိုရိုက်မယ်ဆိုရင်ပုံမှန်အတိုင်းကကင်မရာအနည်းဆုံးနှလုံးလောက်ပဲလိုတာပါအခုတော့ကင်မရာတွေပိုတက်ထားတဲ့အတွက်ဒီကောင်ကိုဒေါင်းမျိုးစုံကနေမြင်နိုင်ပါတယ်ဒီလိုရိုက်နိုင်တဲ့အတွက် Insect ကိုယ်ထဲမှာတနေရာအတွက်အစေးစိတ်စီးခြင်း 3D ပုံရအောင်တွေ့ယူနိုင်ပါတယ်ဒါပေမဲ့ဒီချင်းအာယုံခံဖို့သုံးတဲ့ antenna နဲ့သူ့ရဲ့ခြေချောင်းတွေကမြင်ကွင်းကိုဝင်ရှုပ်နေရမှုပြဿနာရှိတတ်ပါတယ်အခုလိုကင်မရာရှီလုံးကိုသုံးတော့မှကင်မရာတစ်ခုမှကွဲနေရင်နောက်ကင်မရာမှမြင်နိုင်တာမို့ချင်းရဲ့အတောင်ပံတွေဘယ်လိုခတ်တယ်ဆိုတာကိုသေသေးချာချာမြင်နိုင်မှာဖြစ်ပါတယ
်ဒီနည်းပညာမှာတစ်စက္ကန့်ကိုပုံပေါင်း1000ရအောင်ယူနိုင်ပါတယ်ဒါကြောင့်လဲအရင်တော့ကမမြင်ခဲ့ကြတဲ့ insect ပိုးကောင်တွေရဲ့ပြန်တန်းမှုကိုသိလာရတာဖြစ်ပါတယ်သူတို့ဟာစတူဒီယိုခန်းလေးထဲမှာမျက်နှုံးမြင်ကင်မရာတွေကိုတက်ဆင်ထားပြီးကွန်ပျူတာနဲ့အထူးလေ့လာတာဖြစ်ပါတယ်။ချင်းရဲ့အတောင်ပံခတ်မှုကိုသုံးပတ်မြန်နားလည်အောင်မှတ်တမ်းတင်ပြီးချင်းရဲ့ရှုပ်ထွေးလာတဲ့ပြန်တန်းမှုကိုပုံဆွဲယူတာဖြစ်ပါတယ်။ဒီခါမှာချင်းရဲ့ပြန်တန်းမှုကိုကင်မရာ၈ခုကနေတစ်စက္ကန့်ကိုပုံပေါင်း1000မှတ်တမ်းတင်နိုင်ခဲ့ပါတယ်
။ So mosquitoes use 3 aerodynamic tricks in order to support their body weight.The first of these is the leading edge vortex. A chain edge vortex. And they both rely on
the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex. And they both rely on the leading edge vortex.သူတို့အဓိကအားကိုးတာကတောင်ပံရဲ့လေခွင်းရံမှာသုံးတဲ့အနောက်ဘက်ကအပိုင်း trailing edge vortex နဲ့ rotational drag လို့ခေါ်တဲ့လေရဲ့ဝဲကရော့ကိုပြန်ပြီးတွန်းကန်တဲ့အားကိုသုံးတာပဲဖြစ်ပါတယ်ဒီနှမျိုးကိုချင်းကတကက်ကိုပညာသားပါပါနဲ့သုံးတာဖြစ်ပြီးသူ့အတောင်တစ်ခါခတ်လိုက်ရင်တိုင်းမှာအတောင်ကိုလှဲ့တဲ့ပုံစံကိုကသိက်ကိုတိကြပါတယ
်အနောက်ဘက်ပိုင်းဖြစ်တဲ့ trailing edge vortex မှာအားသိက်ကိုပုံဖော်လိုက်ပြီးအဲ့ဒီနေရာကနေချင်းရဲ့အရင်အတောင်ပံခတ်ချင်တော့ကပေါ်လာတဲ့စီချောင်းအတိုင်းအတောင်ကိုတန့်နေအောင်လုပ်ပြီးစွန့်ရင်ကိုပြန်ပြီးသုံးကြတာဖြစ်ပါတယ်။ဒီနီးစနစ်ကနေနောက်မှာသိငယ်တဲ့လေထဲပြန်တန်းတဲ့ဆက်ကလေးတွေအတွက်ဒီဇိုင်းသစ်တွေကိုတီထွင်နိုင်မယ်လို့ယုံကြည်ကြပါတယ်
။ So we have smallish drones but we have nothing down to the size of an insect and certainly not down to the size of a mosquito where the whole body is only
အဖြစ်မလီမီတာလုံးစိုက်ဒရုန်းရင်အသေးစားလေးတွေကိုကျွန်တော်ထွင်ကြည့်ပါတယ်ဒါပေမဲ့ချင်းလို့တကောင်းလုံးကိုမီလီမီတာနည်းနည်းပဲရှိတဲ့အရွယ်အင်းဆက်ပူကောင်လောက်အရွယ်တော့မရှိသေးပါဘူးနောက်ပြီးဝဲလို့ရတဲ့ကော့ကော့ပတာဒရုန်းရင်အသေးသေးလေးတွေဆိုရင်အထက်မှာတော့လူထိုင်စီးသွားလို့ရပါတယ်ဒါပေမဲ့သူ့ကိုလေထဲပြန်ပြီးမောင်းမယ်ဆိုရင်တော့လေပြင်းလေးကြီးမဲ့ဖြစ်ဖြစ်တိုက်လိုက်တာန ါတယ်ဒါကြောင့်မို့သူတို့တွေဘယ်လိုပြန်တန်းရတယ်ဆိုတာကိုသိနိုင်မယ်ဆိုရင်ကျွန်တော်တို့အတွက်အနာဂတ်ပြန်တန်းမှုတွေမှာအတောက်ကူရရှိနိုင်မှာဖြစ်ပါတယ
်သူတို့ဘယ်လိုပြန်တန်းနေဆိုတာကိုသိလာရတာဟာဒီပထမအဆင့်မှာပဲရှိနေသေးတာဖြစ်ပြီးသူတို့အကြောင်းကိုကြည့်တဲ့ပိုးပြီးသိအောင်လေ့လာစရာတွေရှိပါသေးတယ်လို့ဒေါက်တာဝေါ်ကာကပြောပါတယ်ဒီချင်းတွေရဲ့ယောဂပိုးတွေဘလို့သဲဆောင်နေဆိုတာကိုပါနားလည်လာနိုင်တဲ့ပြင်ဘလို့ရက်တော့အောင်တားဆီးနိုင်မယ်ဆိုတာကိုပါတိလာနိုင်မယ်လို့ညွှန်းလင်းထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြို့သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်မနက်ဖန်စနေနေ့ညဘက် VOA American အတန်ရဓာတ်ရိုက်လေးလိုင်းစီစဉ်အတွက်အီးမေးလ်ကနေတဆင့်အတန်ဖိုင်ဖြစ်စေဖုန်းနံပါတ်တွေဖြစ်စေပေးပို့လို့ရင်ဆက်သွယ်ရမယ့်လိပ်စာကတော့အရင်ဆက်သွယ်နေကြလိပ်စာအစားလက်တလောအားဖြင့်ဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာအတစ်က bamis@voa.gov ဖြစ်ပါရဲ့ရှင်ဖီယိုအမေရိကန်တန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတန်လွှင့်နေတဲ့တနအိစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုတောက်ကြနေညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကကြေညာပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတရဲ့ထိတ်တန့်အကြံပေးတမက်ဖြစ်သူရဲ့ဗန်နာရေးနဲ့စီးပွားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလည်းစုံစမ်းနေပါတယ်။သမ္မတရဲ့တမက်ဂျရက်ကူရှနာရဲ့ဗန်နာရေးဆိုင်ရာဆောင်ရွက်ချက်တွေကိုအထူးစုံစမ်းရေးမှူးမူလာကစုံစမ်းနေတယ်လို့ဝါရှင်တန်ပို့သတင်းစာကြီးကမနေ့ကြာသပတေးနေ့ကရေးသားပါတယ်။သမ္မတထရန့်ကတရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထူးစုံစမ်းရေးမှူးကစုံစမ်းနေတယ်ဆိုတဲ့သတင်းတွေအပေါ်မနေ့ကြံသားပရိနိကတွစ်တာမှာသမ္မတကဝေဖန်ရေးသားခဲ့သလိုဒီကနေ့တောက်ချာနေမှာလည်းထပ်ပြီးတော့တိုက်ခိုက်ရေးသားပါတယ်သမ္မတကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့ဖွဲ့နဲ့ရုရှားရေးလွှတ်တော်ရဲ့စုံစမ်းမှုကိုရှုတ်ချပြောဆိုသလိုမီဒီယာတွေကိုလည်းနှိမ့်ချပြောဆိုပါတယ်နောက်သူ့အစိုးရအဖွဲ့ရဲ့အောင်မြင်မှုတွေလို့သူသတ်မှတ်ထားတဲ့အချက်တွေကိုလည်းအမှွန့်တင်ရေးသားပါတယ်နောက်သူ့အနေနဲ့စုံစမ်းစစ်ဆေးခံရတယ်ဆိုတာကိုအတိပြုရေးသားထားတဲ့ပုံကိုလည်းတွေ့ရပါတယ်ရှင်အမေရိကန်လွှတ်တော်အမတ်ရဲ့ရန်ကုန်ွေဘေ့စ်ဘောပွဲကိုကြာသပတေးနေ့ကဝါရှင်တန် DC မြို့တော် Nationals အသင်းရဲ့ဘေ့စ်ဘောကွင်းမှာကစားခဲ့ကြပါတယ်။ဒီပွဲတိုင်ခင်ဗုဒ္ဓနေ့က Republican လွှတ်တော်အမတ်ရဲ့ပွဲစုလေးကျင်နေတုန်းသနသမားတဦးကပြစ်ခတ်တာကြောင့် Republican အောက်လွှတ်တော်အမတ် Steve Scalise နဲ့နောက်ထပ်လေးဦးတို့ဒဏ်ရာရခဲ့ပါတယ်။မနေ့ကကစားတဲ့ပွဲမှာတော့ Democrat တွေက Republican တွေကို 7-2 နဲ့အနိုင်ယူသွားပါတယ်ရှင်။ကျူဘာနိုင်ငံအပေါ်ရာစုနှစ်ဝက်လောက်အထီးကျန်ပိတ်ဆို့ခဲ့တာကိုရှော့ပေါ်ပြီးဆက်ဆိုင်ကောင်ကျူပန်ခဲ့တဲ့သမ္မတဟောင်းအိုဘားမားလက်ထက်ကအစည်းအဝေးတချို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့တောက်ချနေမှာပြင်တော့မှာဖြစ်ပါတယ်သမ္မတဟာကျူဘာရဲ့အမေရိကန်မူဝါဒတွေနဲ့ပတ်သက်လို့မကြခင်မှာပဲမင်ကွန်းပြောဖို့ရှိနေပါပြီရှင
်ဇွန်လ16ရက်တောက်ချနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကြေညာပေးသွားတာပါဒီညပိုင်းအစည်းအဝေးထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ skip sisk ဖြစ်ပါတယ် VOA American တန်ရက်စနေနေ့မနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.